Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာတော်ရရှိများရှင်လန်းချမ်းမြေကြပါသည် VOA American တန်က2018ခုနှစ်မတ်လ1ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ32/40/48တို့အပြင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ဆက်မွေးပါခင်ဗျာ။အခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ။
မင်္ဂလာပါရှင်ကျမကခင်ဗျတ်ပါဒီမနက်ခင်းသတင်းတွေကိုဥကြော်စံတာနဲ့အတူကြီးညာပေးပါပါဖလော်ရီဒါကကျောင်းတွင်းပစ်ခတ်မှုအတွင်းအသက်မသေးပဲချမ်းရခဲ့တဲ့ကျောင်းသားတွေဟာဗုဒ္ဓဘုရင်မှာတော့ကျောင်းပြန်တက်နေကြပါပြီရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးမြန်မာအစိုးရကိုအရေးယူတန်းခတ်မဲ့ဥပဒေချမ်းအနှင်းညာပြဋ္ဌာန်းရေးအတွက်တက်ကြွလှုပ်ရှားသူတွေကသတ်တော်ရှိမှစူဝေးတောင်းဆိုကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါဆမဝင
်ဟုတ်ကဲ့ကောင်းပါခင်ဗျာအခုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေတွေမှာဆိုရင်တော့
We are deeply concerned by the situation in Myanmar and continue to call for humanitarian and media access to Rakhine State.
ဒါကတော့မြန်မာစုရအနေနဲ့ရခိုင်ပြည်နယ်ကဒုက္ခသည်အရေးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဂျနီဗာလူ့ခွင့်ရေးကောင်စီမှအမေရိကန်ကိုယ်စားလှယ်ကတိုက်တွန်းပြောကြားသွားတာဖြစ်ပါတယ်။အပြည့်စုံကိုနောက်ပိုင်းမှာဆက်မျိုးနားဆင်နိုင်ပါတယ်။ဒါပြင်ဒေါက်ဆန်းစုကြည်ကမြန်မာညီညာရေးလုပ်ငန်းစဉ်မှာကြုံနေရတဲ့အခက်အခဲတွေကြော်လွှားနိုင်မှုအကြံပေးဆွေးနွေးတယ်ဆိုတဲ့အကြောင်းသတင်းလွှာမြန်မာပြည်ကိုလာဖို့ဗီဇာငင်းခံရတဲ့အတွက်ဗြိတိန်လွှတ်တော်အမတ်တွေဒေါသထွက်နေကြတဲ့အကြောင်းနောက်ပြီးတော့ဘင်္ဂလားဒေ့ရှ်မြန်မာနေဆက်မြင်းပေါ်မှာနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေစတာတွေကိုနားဆင်ကြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဦးမှာပါအခုတော့ခိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးကျော်စံတာတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်သမိုင်းမှာအစုလိုက်တုံးနဲ့တနက်နဲ့အပြစ်ခတ်ခံခဲ့ရတဲ့ဖြစ်စဉ်တွေတဲကလူအသေးအပြောက်အများဆုံးတစ်ခုဖြစ်တဲ့ Florida ကျောင်းတွင်းပြစ်ခတ်မှုအတွင်းအသက်မသေးပဲချမ်းခဲ့တဲ့ကျောင်းသားတွေဟာဗုဒ္ဓဘုရင်မှာတော့ကျောင်းပြန်တက်နေကြပါပြီ။တချိန်တည်းမှာပဲ American ကျောင်းတွေမှာလုံခြုံမှုရှိအောင်စီမံဖို့အတွက်သဘောတူညီခဲ့ကြတဲ့ပြည်တော်စုလွှတ်တော်နဲ့ပြည်내လွှတ်တော်အမတ်တွေဟာကျောင်းသားလူငယ်တွေအသက်မဆုံးရအောင်ကာကွယ်နိုင်ရတဲ့ဘယ်လိုလုပ်ဆောင်မလဲဆိုတာတွေကိုဆက်ပြီးအခြေတင်ဆွေးနွေးညှိနှုံနေဆဲဖြစ်ပါတယ်။ Florida ပြည်내 Parkland က Majority Stoneman Douglas အထက်တန်းကျောင်းမှာလုံခဲ့တဲ့သတင်းသုံးပတ်ကတနတ်သမားတို့ရဲ့လက်ချက်ကြောင့်လူပေါင်း18ဦးသေဆုံးခဲ့ခြင်းကဆက်ပြီးကျောင်းပိတ်ထားတာပါ။အခုကျောင်းပြန်တက်လာကြတဲ့ကျောင်းသူကျောင်းသားတွေကိုလူအုပ်ကြီးကပန်းတွေနဲ့ဂျိုးဆူခဲ့ကြပါလိမ့်။ဒါပေမဲ့ကျောင်းသားတွေဟာ Six Rifle တနတ်တွေကန်ဆောင်ထားတဲ့လုံခြုံရေးယူထားတဲ့ရဲရာရှိတွေကြားကနေကျောင်းတက်ကြတာဖြစ်ပါလေကျောင်းတက်ခြင်းကစပြီးစရုပ်ထကျောင်းစာတင်တဲ့ချိန်အထိစာတင်ကျမှုမဆက်တင်နိုင်သေးပါဘူးပြစ်ခတ်မှုပြီးချိန်ကလေးကပထမဆုံးချိန်ဖြစ်ဆရာနဲ့ကျောင်းသားတွေပြန်ပြီးတွေ့ခဲ့ကြတာလည်းဖြစ်ပါတယ
်သမ္မတဒေါ်နယ်ထရမ့်ဟာဗုဒ္ဓဘုရင်တို့ကအထက်လွှတ်တော်အမတ်တချို့နဲ့တွေ့ဆုံပြီးသနတ်ထင်းချုပ်ရေးကိစ္စကိုဆွေးနွေးရင်း Florida Parkland စာတင်ကျောင်းပြစ်ခတ်မှုမှာအဆုံးပြုခဲ့တဲ့ AR-15 rifle နဲ့ဝယ်ယူခွင့်အဆက်အရွယ်ကို18နှစ်က21နှစ်အထိတွန်းမြင်ရေးအလေးနဲ့စဉ်းစားမယ်လို့ပြောကြလိုက်ပါတယ်ဒါကို NRA ကဆန့်ကျင်မဲ့ဆရာကိုသိနေတယ်သူဟာ NRA ကိုအလေးနဲ့ထောက်ခံသူတယောက်ဖြစ်ပေမဲ့နေရာတိုင်းမှာသူတို့နဲ့သဘောတူစရာမလိုဘူးလို့လည်းဆိုပါတယ်အခုဥပဒေကြမှာဝယ်ယူသူရဲ့နောက်ကျောင်းမဖြစ်မနေစစ်ဆေးဖို့နဲ့ online မှာတနက်ရောင်းချတာတနက်အယောင်ပြဝယ်လုပ်တာတွေနဲ့လည်းပတ်သက်တဲ့ပြဋ္ဌာန်းချက်တွေပါဝင်မှာဖြစ်ပါတယ်အခုဥပဒေကဟာအထက်လွှတ်တော်မှာထောက်ခံမဲ့60မပြည့်လို့2010ဆုံးနဲ့2015တုန်းကအတိမဖြစ်ခဲ့ပါဘူးဘုလူနေတုန်းကတော့ဒီဥပဒေကြမ်းဟာအကြီးအကျယ်ဆုံးဥပဒေတရားဖြစ်လာမယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ
်။စီးရီးယားနိုင်ငံမှာရပ်ပေါင်း30ကျပ်အဖြစ်ခန့်ရက်စဲကိုခုချိန်ထိအကောင့်ထဲမှာပေါ်ရသေးဘူးလို့ကုလသမဂ္ဂလူသားချင်းစာနာမှုကူညီပေးအကြီးအကျယ်ကပြောဆိုလိုက်တဲ့ပြန်ဘယ်ချိန်မှစပြီးတက်ရောက်မလဲလို့လုံခြုံရေးကောင်စီကမေးခွန်းထုတ်လိုက်ပါတယ်။တိုက်ပွဲတွေကိုတလကြရက်ဆိုင်ထားဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကစနေနေ့မှာတညီတညွတ်တည်းဆုံးဖြတ်ထားတာပါ။အကူအညီတွေပေးဖို့နဲ့အပြင်းထန်နာမကျန်းသူတွေနဲ့ဒဏ်ရာရထားသူတွေကိုအထူးသဖြင့်ဂေါ်တာအရှိပိုင်းဒေသကနေကယ်ထုတ်ဖို့အတွက်အခုလိုအပြစ်ရထားဖို့အတွက်တောင်းဆိုတာဖြစ်ပါတယ်။စနေနေ့ဆုံးဖြတ်ချက်ချမှတ်ပြီးကြတဲ့ကလူသားချင်းစာနာမှုလုပ်ငန်းတွေလုံးလို့မရဘူးဆိုရင်ပြီးခဲ့တဲ့ရက်တွေအတွင်းဘာတွေဖြစ်ခဲ့ပါလဲ။နောက်ထပ်ဘုံကျဲတာတွေနောက်ထပ်တိုက်ခိုက်တာတွေနောက်ထပ်တေဆုံးတာတွေပျက်စီးတာတွေအမျိုးသမီးနဲ့ကလေးငယ်တွေနောက်ထပ်ဘေးတင်တာတွေငတ်မတာတွေစတာတွေပါပဲပြောရရင်တော့အရင်ကနဲ့ဘာမှမတူပါဘူးလို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးဆိုင်ရာအကြီးအကဲမတ်ခ်လော့ကော့ကပြောပါတယ်တိုက်ပွဲတွေရပ်သွားပြီးစီးရဲနိုင်ငံနဲ့ဝင်ခွင့်ပြုပြီးဆိုတာနဲ့သွားဖို့အတွက်ကုလသမဂ္ဂအနေနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့ထရက်ကားတွေနဲ့အပြည့်ပြင်ထားတယ်လို့ဆေးဘက်ဆိုင်ရာကဲငယ်ကဲဆယ်ကူညီအတွက်အစီအစဉ်တွေလည်းလုပ်ထားပြီးပြီလို့မစ္စတာလော့ကော့ကပြောပါတယ်
အမေရိကန်ပြည်ထောင်စုကနှင်ထုတ်မဲ့သူတွေကိုလက်ခံဖို့ညှင်းဆန်နေတဲ့သက်ဆိုင်ရာမူရင်းနိုင်ငံတွေအရေးအတွက်ကိုဆော့ချနိုင်ခဲ့ပြီလို့ထရမ့်အစိုးရကဆိုပါတယ် နိုင်ငံမောင်းတရာဇင်ကျော်ကိုသူတို့ခေါ်ပြောရခက်တဲ့နိုင်ငံတွေစီးရင်ကဖယ်ရှားနိုင်ငံပြီလို့ဆိုတာဆိုပါတယ်။ဒါကြောင့်လူပေါင်း100,000,000ကိုသူတို့ရဲ့မူရင်းနိုင်ငံတွေစီးကိုပြန်ပို့ဖို့လမ်းပွင့်သွားပြီဖြစ်ပါတယ်။ဒီလူတွေကိုပြန်ပို့ရတဲ့ရရှိခဲ့တဲ့သဘောတူညီချက်အသေးစိတ်ကိုတော့မသိရပါဘူး။ American ပြည်ထောင်စုအမိမြေလုံခြုံရေးဌာနရဲ့ရက်လာစစ်ထရန်ကန်ထရီဆိုခေါ်တဲ့ပြောများဆိုများနိုင်ငံတွေစီးရင်မှာ2016တုန်းက23နိုင်ငံပါရှိခဲ့ရာက26ခုနှစ်ဒဇင်ဘာမှာအများအပြားကျဆင်းသွားပြီးနောက်ဆုံး9နိုင်ငံကျန်ရှိနေပါသေးတယ်။အဲဒီထဲမှာ၄နိုင်ငံဟာဟိုတုန်းကလက်ကျန်ဖြစ်ပြီးဒေါ်နယ်ထရမ့်လက်ထက်မှာအစ်တိုး9နိုင်ငံကတော့ကမ္ဘောဒီးယား၊ဟောင်ကောင်း၊လာအိုစ်၊မြန်မာနဲ့ဗီယက်နမ
မနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 933လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီလိုအမေရိကန်တန်ကမနက်ခင်းတဲ့ရင်ကိုဆက်လက်ကြီးညာနေပါတယ်။ရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးမြန်မာစစ်အုပ်ကိုရေးယူတန်းခတ်မဲ့ဥပဒေချမ်းကိုအနှင်းအမြန်ပြဋ္ဌာန်းရတဲ့အတွက်အမေရိကန်တပ်တော်အမတ်တွေကိုဖိအားပေးတဲ့အနေနဲ့ဘာသာရေးခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေဟာဗဟုသုဖူးနေကကွန်ဂရက်စ်လွှတ်တော်ရှေ့မှာစုဝေးတောင်းဆိုကြပါတယ်။အမေရိကန်မှာအာဏာရှိပြီးလူအစုဝေးတက်ဖြတ်တာကိုအမေရိကန်တနိုင်ငံထဲကပဲတားဆီးနိုင်ပါမယ်လို့အမေရိကန်နိုင်ငံမှာ2015ခုနှစ်ထဲကနေထိုင်လာခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တအုပ်ဖြစ်တဲ့ကရင်ယာကုပ်ကပြောပါတယ်။အမေရိကန်ဘာကြောင့်ဖိအားမပေးနိုင်ရမလဲ။မြန်မာနိုင်ငံကိုအကူအညီပေးနေတာတွေရပ်ပါတန်းခတ်အရေးယူပါသူတို့ကိုဖိအားပေးလို့ရတဲ့နည်းတွေအများကြီးရှိပါတယ်လို့ Maryland ပြည်နယ် Islamic Center ကရှာလာရှာမင်းကပြောပါတယ်အမေရိကန်အထက်နဲ့အောက်ဆက်တော်နှစ်မှာလက်ရှိတင်သွင်းထားတဲ့ဥရင်မူကျန်းနှစ်ရက်အရမြန်မာနိုင်ငံကို American စစ်ဖက်အကူအညီတွေပေးတာကိုကန့်သက်တာမြန်မာနိုင်ငံကထွက်တဲ့ကြောက်စင်းတဲ့ဗမာတွန့်ထွက်ရတနာတွေနဲ့ပတ်သက်ပြီးကန့်သက်တာဆက်တဲ့အချက်တွေပါဝင်ပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသံကူးပြောင်းရေးကိုပြည်အောင်လုပ်ဖို့ဥယျာဉ်ဆန့်ခွာထွက်ပြေးတဲ့ဒုညဒုက္ခတွေကိုသူတို့နေအိမ်တွေစီပြန်ခွင့်ပြုဖို့ဒေသံတဲ့ဒေတာတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့ရိုဟင်ဂျာဒုက္ခသည်တွေကိုနိုင်ငံသားအဖြစ်ဝဖြစ်ခွင့်ပေးတဲ့နည်းလမ်းတွေချဖို့ပြောကြားခဲ့တာဖြစ်ပါတယ်
။ Samsung Electronic Company က smartphone ဒါမှမဟုတ်အင်ဒွန်ကိုရီးယားတွေထုတ်လုပ်မဲ့စကန်တခုမြန်မာနိုင်ငံမှာတိဆောက်မိုက်ကိစ္စကိုဖျက်သိမ်းလိုက်ပါတယ်။ဒါဟာအလုံးမဖြစ်နိုင်တဲ့စီမံခန့်ခွဲမှုပတ်ဝန်းကျင်နဲ့နိုင်ငံရေးအခြေအနေမငြိမ်မသက်ဖြစ်နေတဲ့အတွက်လို့ဆိုပါတယ်။ကမ္ဘာထိပ်တန်း smartphone ထုတ်လုပ်တဲ့ Samsung Company ဟာဗီယက်နမ်နိုင်ငံမှာထုတ်လုပ်မှုစကန်3ခုထားရှိပါတယ်။လူအားစီပေါ်ပြီးအစ်တောင်အရှာရဲ့အလားအလာသစ်ဖြစ်တဲ့မြန်မာနိုင်ငံမှာလည်းအလားတူထားရှိဖို့စဉ်းစားကြတာဖြစ်ပါတယ်။ရန်ကုန်မြို့နားမှာစီမံကိန်းအတွက်တိဆောက်ခွင့်ရရှိခဲ့ပေမဲ့မြေအရိယာရင်းနှီးမြှုပ်နှံမှုတွေအကျိုးအမြန်နဲ့စွန့်အင်ကိစ္စတွေမှာညှိနှိုင်းမရနိုင်တဲ့အတွက်ရပ်ဆိုင်ဖို့ဆုံးဖြတ်လိုက်ရတာဖြစ်တယ်လို့ဆိုကြောင်း The Korean Times ကဖော်ပြထားပါတယ်။
တာလီဘန်တွေနဲ့ချွင်းချက်မထားဘဲငြိမ်းချမ်းဆွေးနွေးမယ်လို့အာဖဂန်နစ္စတန်သမ္မတအာရှရက်ဂါနီကကြေညာလိုက်ပါတယ်။ဒါအပြင်တာလီဘန်တွေဘက်ကလည်းငြိမ်းချမ်းလုပ်ငန်းစဉ်မှာပါဝင်ဖို့နဲ့အကြမ်းဖက်တိုက်ခိုက်တာကိုဆက်လုပ်ဖို့အတွက်သဘောတူမယ်ဆိုရင်သူတို့ကိုတည်ဝင်နိုင်ငံရေးပါတီဖြစ်တဲ့အတိမတ်ပြုမယ်။နိုင်ငံတကာကအရေးယူတန်းခတ်ထားတဲ့ဆင်းတဲ့ကနေသူတို့နာမည်တွေကိုပယ်ဖြတ်ပေးမယ်လို့လည်းကြေညာပါတယ်။တာလီဘန်တွေတောင်းဆိုတဲ့အခြေခံဥပဒေကိုပြန်တုံ့တက်ရေးကိုဒီလုပ်ငန်းစဉ်တွင်လှုပ်ဆောင်သွားနိုင်တယ်လို့လည်းအာဖဂန်နစ္စတန်ငြိမ်းချမ်းဆိုင်ရာကပူးလုပ်ငန်းစဉ်ဒုတိယညီလာခံအတွင်းဗုဒ္ဓဖူးနေမှာသမ္မတကံဒီကပြောကြားသွားတာပါဒါပေမဲ့အမျိုးသမီးအခွင့်အရေးတွေကိုတော့အကာအကွယ်ပေးရမယ်လို့ပြောပါတယ
်ဂျွန်နီဝါကာဝစ်ကီကုမ္ပဏီကဂျွန်နီဝါကာဆိုတဲ့အစားဂျိမ်းဝါကာဆိုတဲ့အမျိုးသမီးနာမည်နဲ့ Black Label ရထုတ်လုပ်မယ်လို့စီမံနေပါတယ်တပလင်းကို $34နဲ့ရောင်းချမဲ့ဒီပလင်းမှာအုတ်ထုတ်မှပြီးလမ်းလျှောက်နေတဲ့နေရာမှာအမျိုးသားမဟုတ်ပဲနဲ့အမျိုးသမီးတူပုံကိုထည့်ပြီးတော့ထုတ်လုပ်မယ်လို့ဆိုပါတယ်ဒီဟာအမျိုးသမီးတွေကိုဂုံပြူရက်နဲ့ထုတ်တာဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာကျွန်တော်တပလင်းလောက်ဝယ်ပြီးတော့အမျိုးသမီးရဲ့အပြင်မကောင်းဘူးလားဆရာဆရာ
အေးကောင်းတော့ပါဆရာကြီးဒါကတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးကျော်စံသားတို့ကြီးညာသွားကြတာဖြစ်ပါတယ်ခင်ဗျာအခုချိန်အားစပြီးတော့သတင်းလွှာတွေကိုနားဆင်ကြပါတော့မယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့38ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာကမ္ဘာတဝန်းလူခွင့်ရေးအခြေအနေတွေစိုးရိမ်ရတဲ့နိုင်ငံတွေအကြောင်းအထူးလေးပေးပြီးတော့ဆွေးနွေးတင်ပြခဲ့ကြရမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်အရေးလေးပါဝင်ခဲ့ပါတယ်။ညီလာခံရဲ့တတိယနေ့မှာအမေရိကန်ကိုယ်စားလှယ်ကရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာအစိုးရကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းပြောကြားခဲ့ပါတယ်။အကြောင်းစုံကိုဒေါ်လာလတန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဂျနီဗာမှာဗုဒ္ဓနိကဆက်လက်ကျင်းပနေတဲ့38ကြိမ်မြောက်လူခွေးနှစ်ပတ်လည်ညီလာခံမှာ
This session, the Council will focus attention on human rights in the DPRK, Iran,
Myanmar, South Sudan, and Syria.
Rohingya dukha de bang khone dai ni ba thwet pye kya ya de yakain pi ne pribakha ache ni ha lun swa so yin makin phit de chaung le American tangkus le ga khulu tin pya twa ba de.
We are deeply concerned by the situation in Myanmar and continue to call for humanitarian and media access to Rakhine State, as well as accountability for ethnic cleansing and other human rights violations.
ထရင်လွတ်လပ်စွာယူနိုင်ခွင့်ပြုဖို့ကိုလည်းဆက်လက်ပြီးတော့တိုက်တွန်းမှာတယ်။ဒါအပြင်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့တခြားလူခွင့်ရေးကျူးလွန်နဲ့ချိုးဖောက်မှုတွေအတွက်တာဝန်ရှိကြသူတွေကိုလည်းအရေးယူဖို့တောင်းဆိုပါတယ်။လူခွင့်ရေးစုံစမ်းစစ်ဆေးရေးမှုရဲ့လုပ်ပိုင်ခွင့်ကိုအားဖြည့်ပေးပြီးယာတုတက်တန်းကိုတိုးဖို့အမေရိကန်တန်ကိုယ်စားလှယ်ကတင်ပြခဲ့တာဖြစ်ပါတယ် Piripaka, Chini, Dote, Gamu, Nide, Suin, Miss Yankee Lee Bawin, Bigger Ni, Malaga, Sadin, Puesigere, Indonesia, Chini Johan, Mazuki, Darusman, Usaune, Don Uba, Kulatamga, Chele, Shapui, Pueguli, Yamanangu, Toyakuin, Dubu, Taiton like Bari.
If the situation is genuinely improving, as the government claims, it should cooperate with the Council's fact-finding mission and special rapporteur rather than deny them access.
အခြေအနေဟာမြန်မာအစိုးရပြောသလိုတကယ်ပဲတိုးတက်ကောင်းမွန်လာပြီဆိုရင်ကောင်စီရဲ့အချက်အလက်ရှာဖွေအဖွဲ့ဝင်အပြင်စုံစမ်းစစ်ဆေးရေးမှုနဲ့ပူးပေါင်းဆောင်ရွက်တက်မှာတယ်။သူတို့ကိုဝင်ခွင့်မတားမြစ်တက်မှာဘူး။ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတာဟာကောင်စီအဖွဲ့ဝင်နိုင်ငံတွေအတွက်လုံးဝလက်ခံနိုင်စရာမရှိသလို
တရှိလူခွေနှစ်ပတ်လည်ညီလာခံကျင်းလာနေကဖွင့်ပွဲတုန်းကလေကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအထောက်အကူတွေကိုအာအန်တမ်းရှိပေးခွင့်ပြုဖို့မြန်မာအာဏာပိုင်တွေကိုတောင်းခံလိုက်ပြီးသူ့အနေနဲ့ရခိုင်ပြည်နယ်ကိုအချိန်ပေါင်းများစွာသွားရောက်ခွင့်ရခဲ့စဉ်ကသူ့ရဲ့အတွေ့အကြုံရရိုဟင်ဂျာတွေဟာကမ္ဘာပေါ်မှာဖိနှိပ်ခံရဆုံးလူတွေဖြစ we look we chopouchin caniara ne padelu. Nanganagaga, Tiauswa, Handa, Nigerian Shire Poli, Duye Nilagam, Megoma, Megon Tokevari. Nemanangan, Nanganaga, Bubon, Sanga, Yi, Winji, Tanaga, Pidanzu, Winji, Ujo, Dingaro. It can be near Pipekago, a few the warning, Chinka Pusui, Sojo, Dwee, Pila, Nambi, Tatana, Pishi Mugu, Tigai, Nainelu. Luke, Gansi, Nilagan, Dudianima, Dumbian, Bioja, Givarishim.
တော်လာလာတန်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာနောက်ထပ်ရိုဟင်ညာသတင်းတစ်ပုဒ်ကိုဆက်ရမယ်ဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံသားနေဆက်မြင့်ရှိရာဒေတာမှာစခန်းချပြီးတော့လာပေါင်းများစွာနေထိုင်နေကြတဲ့ရိုဟင်ညာဒုက္ခတွေ6000လောက်ဟာမြန်မာဘက်ကနေအတန်းချက်ဆက်တွေနဲ့ရွှေ့ပြောင်းပြီးပျော်စုနေမှုတွေကြောင့်အဲ့ဒီဒေတာကိုတွားရောက်ပြီးတော့ကြီးစုခဲ့ကြပြီး
ဒုက္ခတွေမြန်မာနိုင်ငံပြန်နိုင်ရေးအတွက်အစံကုန်စူးစမ်းသွားမှာဖြစ်တဲ့အကြောင်းပြောပါတယ်အပြည့်စုံကိုဒေါခင်မျိုးတက်ကပြောပြပေးပါလိမ့်မယ်ခင်ဗျာမြန်မာဘက်ကတမ်ပရူးနဲ့ဘင်္ဂလားဒေ့ရှ်ဘက်ကကိုနာပါရူးဒေတာချာနှစ်နိုင်ငံနယ်နိမိတ်မြင်းရှိရာဒေတာမှာစခန်းချပြီးလနဲ့ချီနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခတွေက6000လောက်ရှိပါတယ်ဖြစ်တယ်လို့တဲကလေးတွေဆောက်ပြီးနေထိုင်နေက မြန်မာဘက်ကအတန်ချက်စက်နဲ့တနေ့ကို30ချင်းဆန်5ချင်းလောက်ပြောကြနေတယ်လို့ဘင်္ဂလားဒေ့ရှ်နေကြဆောင်တပ်ကပြောပါတယ်မြန်မာစစ်တပ်ကအဲ့ဒီနေဆက်ဒေသတစ်လျှောက်တန်ဆူချိုးတွေကာယံထားတယ်လို့အဲ့ဒီနေရာဟာမြန်မာပိုင်နဲ့ဖြစ်တာကြောင့်တရားမဝင်မနေထိုင်ကြဘူးနဲ့နေအရေးယူခံရမှာဖြစ်ကြောင်းအတန်ချက်စက်နဲ့ပြောနေတာပါ
အခုလိုပြောဆိုမှုတွေကြောင့်ဒီစခန်းမှာနေထိုင်သူတွေဟာအရင်လိုမနေရကြတော့ဘဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားနေကြပြီလို့အဲ့ဒီမှာနေထိုင်တဲ့ရိုဟင်ဂျာခေါင်းဆောင်တဦးဖြစ်သူဒဲလ်မိုဟာမက်ကပြောပါတယ်။နိုင်တာကမိုက်ကင်ဂိုဆေရှုဒေအီတက်ကအမာဒကေအတူဘောဂျာကျွန်တော်တို့ကိုချင်းချောက်တဲ့အနေနဲ့သူတို့ကစပြီးကြေညာခဲ့တာမို့ကျွန်တော်တို့ဒီနေရာကနေထွက်သွားရတာမှာပါသူတို့ကက
မနေ့ကအသက်မသေးဘူးပါဒီကနေ့တကယ်သွားရတော့မှာပါမနေ့ကအောက်ကလာကုန်ပိုင်းရွန်ဂျာအာဆာအချမ်းဖက်ဖွဲ့ရဲ့လုံခြုံရေးစခန်းတွေဝင်ရောက်စီးနင်းမှုကနေမြန်မာစစ်တပ်ကနေမြေရှင်းလင်းမှုတွေလုပ်ခဲ့တဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေထွက်ပြေးခဲ့ကြတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေကိုလက်ခံမယ်လို့မကြေညာခင်ရက်တွေအတွင်းမှာပဲဒီနယ်စပ Tema, Bangladesh and Nema Tawan Siduri, Elisakania go Layaupi, Yakanti Nebago, Pianjabu, Taiton Gabime, Ruinja Gonsoniga, Drugo Nanganda, Piquan, Bibu, Downsu Gajadalu, Longjumu, Machine, Mabian Nanjang, Ninsu Gajaraba, Dil Mohammed Gale, Bigger at Rimba Tema, the Sayan Gozile Rene, Twisan Gwen Yagi, Relu Piovari.
ပါဇစ်တာဝဒင်းဘစ်တရီကစကတ်ကောစီအေဂိုစတရီကဒါဆာကဲဇာရာဆာတာခါတာကျွန်တော်တို့ဘီဘိုလာ20ရင်းမှာကုစလေဖွင့်နေတွေ့ပါတယ်20ရင်းမှာတော့တခါမှဒီလိုမပြောဘူးပါဘူးတချိန်တည်းမှာပဲရွန်ဂျာအမျိုးသမီးများအရင်းနဲ့ပတ်သက်ပြီးအတူရက်တီရာကိုပြတာဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့အမျိုးသမီးနိုဘယ်ငြိမ်းချမ်းဆုရှင်၃ဦးတည်းကရင်းမင်းကတဝါကိုကာမန်နဲ့မြောက်အိုင်ယာလန်က
မရစ်မက်ဂွားရောဟာဘုဒ္ဓဘူးနေမှာအဲ့ဒီဒုက္ခတဲ့စခန်းကိုတွားရောက်ခဲ့ကြပြီးဒုက္ခဒယ်ရီကိုအားပေးစကားပြောကြခဲ့ပါတယ်။ရီမင်းကနိုဘယ်ငြိမ်းချမ်းရေးဆုရှင်ကာမန်ကတော့ We are Nobel women laureates, three Nobel women laureates.
ရှင်တို့ရပိုင်ဝင်ကိုပြန်ရဖို့လုပ်နေကြတဲ့ရှင်တို့နဲ့အတူရှိနေတဲ့ဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာဇီနာကိုပန်ကြားမှာဖြစ်ကြောင်းပြောပါတယ်။
We will ask the Prime Minister of Bangladesh
ဝင်ကြီးချုပ်ရှိတ်ခါစီနာကိုမြန်မာအစိုးရနဲ့ဆွေးနွေးဖို့ကျမတို့ပန်ကြားမှာပါဒါပြင်သူ့ကိုထောင်ဆန်းစုကြည်နဲ့နှစ်နိုင်ငံတန်တမာဆက်ဆံရေးခိုင်မြဲအောင်လုပ်ပြီးတော့ရှင်တို့ရဲ့နိုင်ငံကိုရှင်တို့အန္တရာယ်ကင်းကင်းနဲ့ပြန်နိုင်ရေးဆွေးနွေးဖို့လည်းပြောမှာပါဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ကြားဒုက္ခဒေရီနေရပြန်ရင်းနဲ့ပတ်သက်ပြီးအချင်းချင်းဆွေးနွေးခဲ့ ကျန်လာဖို့အတွက်ဆိုရင်လုံခြုံဘေးကင်းမှုရှိဖို့နဲ့နိုင်ငံတကာစောင့်ကြမှုလိုအပ်တယ်လို့လူခွင့်ရေးဖွဲ့တွေကပြောပါတယ်အခုမြန်မာဘက်ကပဲဦးစီးပြီးလှုပ်ဆောင်နေတဲ့ဒုက္ခသည်ပြန်လည်စီးစစ်လက်ခံရေးအစီအစဉ်မှာ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အကူအညီကိုရယူဖို့အတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့နှစ်ပတ်လည်အစည်းအဝေးမှာမြန်မာအစိုးရဘက်ကကန့်
ရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ဒေါက်ကျူမန့်တက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုဆက်ရမယ်ဆိုရင်ပြည်တိန်အောက်လွတ်တော်အမတ်တချို့ကိုမြန်မာပြည်ဝင်ဝင်ဗီဇာညှင်းပယ်ခဲ့တဲ့အပေါ်မှာပြည်တိန်အမတ်တွေကစိတ်ပြက်ဒေါသထွက်နေကြပြီးတော့နှစ်နိုင်ငံဆက်ဆံရေးမှာလွတ်တော်ကိုတုံ့ပြန်တာတဲ့ပိုးပြီးတော့အရေးကြီးတဲ့အဆင့်ဖြစ်တယ်လို့လည်းတတ်မှတ်ခဲ့တဲ့အကြောင်းဝါရင်အောက်လွတ်တော်အမတ်တဦးကပြောကြားခဲ့ပါတယ်မြန်မာဆိုရဘက်ကအဓိကညင်းပယ်တဲ့အချက်၃ချက်ထဲမှာမြန်မာနိုင်ငံကိုလာဖို့လျှောက်ထားတဲ့ပြည်တည်အမတ်တချို့ဟာဘိုးချုပ်မူကြီးမင်းအောင်လှိုင်နိုင်ငံတကာရာဇဝတ်ခုံရုံးကိုတင်ဖို့တောင်းဆိုသူတွေထဲမှာပါဝင်နေတာကြောင့်ဖြစ်တယ်လို့ပြောဖော်ပြထားပါတယ်။ဘရူနီပြည်တည်အောက်လွတ်တော်မှာမြန်မာအရေးဆွေးနွေးကြတာနဲ့ပတ်သက်လို့မိုင်ဂျင်းနဲ့ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ။
လန်ဒန်မြို့မှာရှိတဲ့မြန်မာတန်ယုံကပြည်ထောင်အောက်လွတ်တော်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးကော်မတီ IDC အဖွဲ့ဝင်အမတ်တချို့ကို မြန်မာ visa ထုတ်ပေးဖို့ငြင်းပယ်တဲ့အကြောင်းကြားစာကို February 28 ရက်နေ့ကကော်မတီအနေနဲ့လက်ခံရရှိခဲ့တာပါ ဒါနဲ့ပတ်သက်လို့ IDC အနေနဲ့စိတ်ပျက်မိကြောင်းအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ခဲ့သလို မနေ့ကဗြိတိန်အောက်လွှတ်တော်မှာလည်းဒီကိစ္စကိုဆွေးနွေးပြောဆိုခဲ့ကြပါတယ် နိုင်ငံတကာဖွံ့ဖြိုးရေးကော်မတီဥက္ကဋ္ဌလေဘာပါတီဝါရင့်အောက်လွှတ်တော်အမတ်စတီဖင်ထွစ်က
I'm deeply disappointed that the government of Burma has not granted visas for members.
ဒီလိုစိတ်ပျက်ဖွယ်ကောင်းတဲ့ကိစ္စနဲ့ပတ်သက်လို့မြန်မာအနာပိုင်တွင်လည်းဆက်သွယ်ပြောဆိုပြီးပါပြီ။မြန်မာနိုင်ငံနဲ့ပြင်ပမှာရှိနေတဲ့ပြည်တွင်အကူအညီပေးရေးအစီအစဉ်ရဲ့နောက်ထပ်ထောက်ပံ့မှုတွေအဖြစ်လှုံ့ဆော်ပေးနေတဲ့
IDC ရဲ့အရေးပါတဲ့ဆောင်ရွက်ချက်တွေကိုကျွန်တော်သိမှတ်ပြပါတယ်။
First,
that ဒုတိယအချက်အနေနဲ့လူညုံရေးခြေနေရရခိုင်ပြည်နယ်ကိုတွားရောက်ဖို့ဆက်လက်ကန့်သတ်ထားပြီးနောက်ဆုံးချက်ကတော့လွှတ်တော်အမတ်တွေမနေ့ကကြေညာချက်ထုတ်ပြန်တဲ့အထက်မှာပါတဲ့အချက်နဲ့တိုက်ဆိုင်နေတယ်လို့ကျွန်တော်ထင်ပါတယ်။အဲဒါကတော့မြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုရခိုင်ပြည်နယ်မှာစစ်တပ်ရဲ့လူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ရှိသ
ီနေခဲ့ကြောင်းစတီဖင်တွစ်ကဆိုပါတယ်။ဒါ့အပြင်အောက်လွှတ်တော်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးကော်မတီအနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအထောက်အကူပေးရေးအကူအညီတွေကိုအင်းနဲ့အားနဲ့လှုံ့ဆော်ဖို့ရှိနေကြောင်းလည်းသူကပြောပါတယ်။ IDC အဖွဲ့ဝင်လွှတ်တော်အမတ်တွေအတွက်ဗီဇာထုတ်ပေးဖို့မြန်မာနိုင်ငံဆိုင်ရာပြည်ထိုင်တန်မတ်ကြီးအင်ဒရူးပက်ထရစ်နဲ့ပြည်ထိုင်နိုင်ငံသားရေးဌာနအရာရှိတွေကနေမြန်မာအစိုးရဘက်နဲ့ရောလန်ဒန်မှာရှိတဲ့မြန်မာတန်ယုံနဲ့ပါဆက်သွယ်စ조사ဆောင်ရွက်ခဲ့ကြောင်းစတီဗင်တွစ်ကအောက်လွှတ်တော်မှတင်ပြသွားပါတယ်သူကိုယ်တိုင်လည်းလန်ဒန်မှာရှိတဲ့မြန်မာတပ်အမတ်ကြီးကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့တာနဲ့ပတ်သက်လို့အခုလိုပြောပါရစ
ေ။ I myself spoke yesterday morning over the telephone to the Burmese ambassador.
ဒီစာပြေးစာနဲ့ပတ်သက်လို့မနေ့မနေ့ကမြန်မာတပ်အမတ်ကြီးကိုကျွန်တော်ကိုယ်တိုင်ဖုန်းဆက်ပြောဆိုခဲ့ပါရစေ။တိုးတော်အမတ်တွေကိုဗီဇာညှင်းပယ်ခဲ့မှုပေါ့ပြည်ထောင်နိုင်ငံရေးဌာနကအရေးကြီးတဲ့ကိစ္စဖြစ်ဘယ်လိုဆောင်ရွက်နေတယ်လဲဆိုတာကိုလည်းကျွန်တော်ပြောပြခဲ့ပါရစေ။တိုးတော်ကိုတွန့်ပြန်တာတဲ့ပူပြီးအရေးကြီးတဲ့အဆင့်ဖြစ်သတ်မှတ်ပါရစေ။အောက်လွှတ်တော်ဥက္ကဋ္ဌကိုယ်တိုင်လည်းမြန်မာတပ်အမတ်စီကိုစာရေးခဲ့တဲ့အတွက်အခုလိုဗီဇာညှင်းပယ်ခဲ့တဲ့အကြောင်းရင်းကိုသူတို့ဘက်ကတရားဝင်တုံ့ပြန်ခဲ့တာဖြစ်ပါတယ
်။အခုလိုဗီဇာညှင်းပယ်ခံရတဲ့အတွက်မြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်အစိုးရဖွဲ့ဝင်ဝင်ကြီးတွေစစ်ဖက်ဆိုင်ရာအရာရှိကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံဖို့ရှိတဲ့အစီအစဉ်တွေအားလုံးကိုဖျက်သိမ်းလိုက်ရတယ်လို့လည်းမစ္စတာတွီကာဆိုပါတယ်။ဗြိတိန်လွှတ်တော်ဘက်ကလည်း2018နဲ့2019ခုနှစ်တွေအတွက်မြန်မာနိုင်ငံကိုအကူအညီပေးဖို့စတာလင်တန်းပေါင်း100ရထားပြီးသားဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံရဲ့ခီးစဉ်ကိုဖျက်သိမ်းလိုက်ရပေမဲ့လေ IDC အဖွဲ့ဝင်ဗြိတိန်အောက်လွှတ်တော်အမတ်တွေအနေနဲ့သူတို့ရဲ့ဒုတိယအစီအစဉ်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာဗြိတိန်နိုင်ငံကထောက်ပံ့ကူညီပေးနေတဲ့အခြေအနေတွေကိုလာမယ့်တောက်ကြနေ့မှာတွားရောက်ကြည့်ရှုမှာဖြစ်ပါတယ်ရှင်။
ဒါကတော့ဗြိတိန်အောက်လွှတ်တော်အမတ်ချုပ်ကိုမြန်မာပြည်ဝင်ခွင့်ဗီဇာညှင်းပယ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမတ်ဒီစိတ်ပြေဒေါသထွက်ရတဲ့အကြောင်းမှန်ရင်နိုင်ပြောပြသွားတာဖြစ်ပါတယ်။နောက်ထပ်သတင်းတော်တစ်ပုဒ်ကိုဆက်ရမယ်ဆိုရင်နိုင်ငံတော်အတံမြေခံပုဂ္ဂိုလ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံညီငယ်ရေးလုပ်ငန်းစဉ်မှာယုံကြည်နားလည်မှုနဲ့တခြားအခက်အခဲတွေကြုံနေရတဲ့အကြောင်းဒါတွေကိုကြော်လွှားနိုင်မှုအကြံပေးဆွေးနွေးလိုက်ပါတယ်။မြန်မာနိုင်ငံညီငယ်ရေးလုပ်ငန်းစဉ်မှာအဆင့်မြင့်ဆုံးဖြစ်တဲ့GICM လို့ခေါ်တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်အကောင့်ထဲပုံမှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုလိုက်တာဖြစ်ပြီးတော့အဆုံးဖြတ်ပေးနိုင်တဲ့တိုင်းနာခေါင်းဆောင်တချို့အစည်းအဝေးကိုတက်မလာတဲ့အပေါ်မှာလည်းပြစ်တင်ဝေဖန်လိုက်ပါတယ်တမတော်ဘက်ကလည်းအခုလိုထိပ်ပန်းခေါင်းဆောင်တချို့တက်ရောက်မလာတာနဲ့အရင် GICM ထိပ်သီးဆုံးဖြတ်ချက်အတိုင်းရှမ်းပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအတိအကျမလုတ်တာတွေကိုဝေဖန်လိုက်တဲ့အကြောင်းကိုဝင်းမင်းကပြောပြထားပါတယ်နားဆင်ကြပါခင်ဗျာ
ဟုတ်ကဲ့ပါဒီ JICM ခေါ်အပြည့်ရစာချုပ်အကောင့်ထဲပေါ်မှုညှိနှိုင်းပွဲကြီးကိုနေပြည်တော်မှာဗိုလ်ဒူးနေလေကကျင်းပရမှာ အမျိုးသားပြည်နယ်သိမ်းမြေရေးနဲ့ငြိမ်းချမ်းရေးဘူဌာနဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကဒူခေါင်းဆောင်တွေပဲတက်လာပြီးတချို့ဆိုရင်ကိုယ်စလဲတော်မလွတ်ဘူးလို့မိကုန်းအစပိုင်းနှုတ်ခွန်းဆက်အပြီးမှာပဲဝေဖန်လိုက်ပါတယ်။ဒါအပြင်ဒေါက်ဆန်းစုကြည်ကအခုလိုဆုံးဖြတ်ပိုင်ခွင့်ရှိတဲ့ထိပ်သီးတိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တချို့မတက်လာနိုင်တာကြောင့်လက်ရှိဖြစ်နေတဲ့ပြဿနာတွေကိုကြီးကြီးလေးလေးဆွေးနွေးနိုင်မယ်လို့မထင်ဘူး။ဒါပေမဲ့အတက်နိုင်ဆုံးတော့စူးစမ်းပါမယ်လို့ဆက်ပြောခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကဆက်ပြီးငြိမ်းချမ်းရေးအတွက်အရေးကြီးတဲ့ယုံကြည်မှုဆိုရမှာကိုကိုကိုငြိမ်းချမ်းရေးကြောင့်လုံနိုင်တဲ့သူလို့ယုံကြည်မှုကတူးနဲ့တူယုံကြည်မှုထက်ပိုအရေးကြီးတယ်လို့ဆက်ပြောခဲ့ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ယုံကြည်လားလို့လာမေးတာကလည်းမဆရသေးပဲမျှားကုံသွားတာမျိုးဖြစ်စေနိုင်တယ်လို့ပြန်ဝေဖန်လိုက်ပါတယ
်ဆိုတော့ဒီနေ့ဆင်းရဲမှာပေါင်းပြီးလေစုပြီးအားလုံးလည်းညီရလားဆိုလို့မိတာဒီလိုဒီလိုမျိုးမေးတာပါဒီမှာဒီနေ့ဒီနေ့သူရှင်ကြောက်လို့ရှိမှာဒီညီရရဲ့ဖြစ်စဉ်တွေကိုဒီလိုဒီလိုဒီကဲတော့ဒီတော့သူစားဘယ်လိုပုံစံနဲ့အောင်ပြေပေါ်လာပုံနဲ့ဆိုတော့စွေးနေပဲဒီလိုဒီကဲတော့ဒီတော့သူတကယ်ယုံနာတာတကယ်ယုံနာတာလို့ပြောလို့မိတယ်
ဒါအပြင်အစိုးရထဲမှာညှိနှိုင်းမှုရှိမရှိနဲ့တိုင်းသားတက်နဲ့တက်မတော်အကြာအစိုးရကဝင်ညှိပေးခြင်းရလားလို့မေးခွန်းတွေထွက်နေတယ်လို့လည်းဒေါက်တာဆန်းစုကြည်ကဆိုပါတယ
်
ဒီမေးခွန်းတွေပေါ်ဒေါက်တာဆန်းစုကြည်ကဆက်ပြီးအစိုးရကညှိပေးနေပေမဲ့နားမထောင်ကြတဲ့ပြဿနာရှိနေတယ်ဒါကြောင့်နားလည်မှုရစေနိုင်တဲ့ဒီစီဝေးမျိုးကိုဆုံးဖြတ်နိုင်တဲ့ထိပ်သီးကောင်းဆောင်တွေတက်ဖို့လိုတယ်ဆိုတာမျိုးအခုလိုဆက်ပြောခဲ့ပါတယ်အဲ
့တော့ကျွန်တော်ကဒီလိုလူကြီးမှာပဲဖြစ်နေတယ်လူကြီးကစူးစားတယ်ဒါကြောင့်လေကျွန်တော်ကဒီနိုင်ငံပေးနေတယ်နားမထောင်ရင်ဒီနိုင်ငံပေးလို့ဆိုလို့ဒီလိုသွားတယ်ဒီနိုင်ငံပေးတယ်အဲ့ကြောင့်ကျွန်တော်တို့ဒီလိုစီဝေးစစ်တမ်းဖြစ်တယ်ဒီအောင်ကြောင့်ဒီနေ့ကိုဆိုပြီးနားနေတာဆိုင်နဲ့ခွေရလို့ရဒီပြည်ကိုဆိုတာကျောင်းကျောင်းမှာဆိုပြီးနားနေတာလာရတယ်ကသူလည်းပဲဆိုသူလူကြီးနဲ့နိုင်ငံတော်ရဲ့ဆို
ဒီပေါ်ဒုကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကလည်းသဘောတူလိုက်ပြီးဒီအမြင့်ဆုံးစီဝေးရဲ့အဓိကပြဿနာအဖြစ်သူ့မိန့်ခွန်းထဲမှာထောက်ပြရမှာအခု GICM 9ချိန်မြောက်စီဝေးကပြီးခဲ့တဲ့နှစ်နိုဝင်ဘာက GICM 6ချိန်မြောက်စီဝေးကလေးကကြိုတင်ခမန်းပြင်ဆင်လာခဲ့တာမို့အခုလိုထိပ်ပိုင်းခေါင်းဆောင်တွေမပြတ်ကွက်သင့်ဘူးလို့ဝေဖန်လိုက်ပါတယ်ဒါအပြင်ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းကဆက်ပြီးပြီးခဲ့တဲ့ GICM အစည်းအဝေးမှာဆုံးဖြတ်ခဲ့တဲ့အချိန် RCSS SSC ရှမ်းပြည်တန်လေထီတော်ရဲ့ကောင်စီအနေနဲ့မျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုလင်းခေးမှမလုပ်ဘဲတခြားနေရာတွေမှာအကျိုးဆွေးနွေးပွဲဆိုပြီးနားလည်မှုလွဲလုပ်ခဲ့တယ်လို့ဝေဖန်လိုက်ပြီးအခုလုပ်ငန်းစဉ်ကရှေ့ဆက်ဖို့ပြင်လိုက်နောက်ပြန်ဆုတ်လိုက်ဖြစ်နေတယ်လို့ထုတ်ပြောလိုက်ပါတယ်။ဒီဘုကြုံမှုကြီးဆိုဝင်ကဆက်ပြီးအခုလိုအရေးကြီးတဲ့နားလည်မှုလွဲတာတွေမဖြစ်ရအောင်ဒီထိပ်ပိုင်းခေါင်းဆောင်တွေကြားညှိနှိုင်းတာအပြင်သက်ဆိုင်ရာဒေတာအစိုးရအဖွဲ့တွေကိုလည်းအသိပေးတင်တယ်လို့ထောက်ပြခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကတော့နိုင်ငံအဖွံ့ဖြိုးတိုးတက်ရေးကိုတက်ယူလို့မရပဲငြိမ်းချမ်းတဲ့ပဲတည်ဆောက်နိုင်မှာမို့ငြိမ်းချမ်းရဖို့ဆွေးရှိရှိနဲ့ဆက်ချိုးပန်းအကြံပြုသွားကြဖို့အားလုံးကိုတိုက်တွန်းခဲ့ပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ် VOE မြန်မာပိုင်းကကြာသပတေးနေ့မနက်ဖက်အစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ် VOE ရဲ့ထုတ်လွှင့်ချက်တွေကို Facebook နဲ့ Radio ကအခုလိုနားဆင်နိုင်တယ်လို့ VOE ရဲ့ Internet ဆာမင်နာဖြစ်တဲ့ burmese.voenews.com မှာလည်းနားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာအခုစဉ်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီတော်တာရှင်တို့နားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ကြာတာမင်းနေ့မိနစ်ခင်းဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့ပြင်လိုင်းလက်မီတာ190 kHz 5.5 ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယနိုင်ရွက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြခြင်းအင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာစားတဲ့ကဏ္ဍတွေနဲ့အတူ
ပြဿနာကမြန်မာဆားလဲဆိုတော့ဒီ energy ဆွဲဆက်ထွက်လာကြတယ်ကသူကဟိုအခေါ်အဝါတွေကိုပြောင်းပလိုက် nomenclature တွေကို
ဒါကတော့အပတ်စဉ်ထုတ်လွှင့်နေတဲ့မြန်မာပြည်တုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာပြည်ဆောင်ကြရမှာပါအခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြတ်ဦးကျော်စံသားနဲ့ဒေါ်လလတန်တို့ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အရုပ်သာတွေ့ရပြီးအဆန်မကြတဲ့မြန်မာမီဒီယာတွေကအမျိုးသမီးများစွာကောင်းစင်တဲ့ Alice Fenton ရေးသားထားတဲ့ဆောင်းပါးကို Asian Correspondent မှာဖတ်ရပါတယ်မြန်မာမီဒီယာတွေမှာအမျိုးသမီးတွေကိုစိတ်အလေးမထားကြပါဘူး2019တုန်းကလေ့လာချက်တစ်ခုရမြန်မာ TV Radio သတင်းစာကြားနဲ့ online သတင်းတွေမှာအမျိုးသမီးတွေရဲ့သဘောထားအမြင်တွေပေါ်ပြတာ16ရာခိုင်နှုန်းပဲရှိခဲ့ပါတယ်။ပြောခွင့်ရပုဂ္ဂိုလ်အဖြစ်ကူကတ်ခံရသူစီးရင်ထဲမှာမြန်မာအမျိုးသားတွေဟာမြန်မာအမျိုးသမီးတွေထက်6ဆပိုများနေပြီးကျွမ်းကျင်သူအဖြစ်ကူကတ်ခံရတဲ့နေရာမှာတော့12ဆတောင်ပိုများနေပါတယ်။အမျိုးသမီးတွေရဲ့အမြင်ကိုပေါ်ပြတဲ့နေရာမှာလဲသူတို့ရဲ့ကျွမ်းကျင်မှုတွေကိုအခြေခံပေါ်ပြတာထက်သူတို့ရဲ့ပုဂ္ဂိုလ်ရေးရာတွေကိုသာအခြေခံပေါ်ပြတာက3ဆတောင်ပိုနေပါတယ်။မီဒီယာလောကကိုကြည့်ရင်လည်းအမျိုးသမီးသတင်းထုတ်တွေက26ရာခိုင်နှုန်းသာရှိပြီးရုပ်မြင်သံကြားသတင်းတင်ဆက်သူအထက်မှာတော့အမျိုးသမီးက66ရာခိုင်နှုန်းရှိနေပါတယ်။ဒါဟာလည်းအမျိုးသမီးတွေဟာရုပ်ပြအတွက်သာပိုအသုံးချခံရပြီးသဘောထားအားပေါ်ပြောရဲဘက်မှာအနည်းစုလောက်သာဖြစ်တယ်ဆိုတာပြသတာပါပဲ။မြန်မာအမျိုးသမီးတွေဟာငယ်ငယ်ကတည်းကတူတူပြောလှလှပပဝတ်ဆိုပြီးတော့ထင်းကျောင်းခံလာရတာဖြစ်ပါတယ်။ကျိုးတက္ကသိုလ်ဝင်ကွင်းဒီမှာအမျိုးသမီးတွေအတွက်ရမှတ်ပိုပြီးတိုးမြင့်ထားသည့်တိုင်အောင်တက္ကသိုလ်တွေမှာအမျိုးသားတွေထက်အမျိုးသမီးတွေအရေးအတွက်ပုံများနေပါတယ်။သို့တော်လည်းအမျိုးသမီးတွေဟာအသက်မွေးဝန်းကျင်လုပ်ငန်းတဲ့ဇနီးမယားကလေးမိခင်ဖြစ်တာအရေးထုတ်ကြရများပါတယ်။မြန်မာပြည်စီးပွားရေးလုပ်ငန်းတွေရဲ့ CEO တရားမှာအမျိုးသမီးဟာ3ယောက်သာရှိပြီးနိုင်ငံတော်အဆင့်လွှတ်တော်တွေမှာလည်းအမျိုးသမီးအရေးအတွက်ဟာ10%ခန့်လောက်ပဲရှိပါတယ်။အဒီနီယာမှာဒေါအောင်ဆန်းစုကြည်လိုပုဂ္ဂိုလ်ကတော့ချွင်းချက်ဖြစ်ပါတယ်။ဒါတောင်မှပဲဒေါအောင်ဆန်းစုကြည်ဟာလည်းသုဘခင်ဗိုလ်ချုပ်အောင်ဆန်းရဲ့သမီးဖြစ်လို့ဆိုပြီးစောရကတက်နိုင်ပါသေးတယ်။ဒီလိုသမျိုးကြဖြစ်စဉ်တွေကိုပြောင်းလဲဖို့မီဒီယာတွေအထုသင့်ပါတယ်မီဒီယာဆိုတာဒီမိုကရေစီလူ့အဖွဲ့အစည်းတစ်ခုရဲ့အောက်ဆီဂျင်ပဲဖြစ်ပါတယ်မတူကွဲပြားမှုတွေကိုပုံမကိုစားပြုမှုရှိလာအောင်လှုပ်ဆောင်ပေးနိုင်တဲ့စွမ်းအင်ရှိပါတယ်လို့ရေးသားထားပါတယ်ခင်ဗျာ
ဆက်လက်ပြီးမြန်မာနိုင်ငံမှာစစ်ရုံတိဆောက်ဖို့အစီအစဉ်ကို Samsung ကဖျက်လိုက်တယ်ဆိုတော့ The Korea Times ဇင်းစာပါသတင်းဆောင်ပါကနေကောက်နှုတ်တင်ပြလိုပါလေSamsung Electronics ဟာမြန်မာနိုင်ငံမှာ smartphones တမမဟုတ်အိမ်သုံးစပစ္စည်းတွေထုတ်လုပ်မဲ့စက်ရုံတိဆောက်ဖို့အစီအစဉ်ကိုနိုင်ငံရေးအခြေအနေမတိကျမရေရာမှုတွေအပြင်စီမံအုပ်ချုပ်ရေးပိုင်းမှာဘဝင်မချမှုတွေကြောင့်ဖျက်သိမ်းလိုက်တာဆိုပြီးအစချီရေးသားထားပါတယ် smartphone ထုတ်လုပ်တဲ့ကမ္ဘာအကြီးဆုံးကုမ္ပဏီတစ်ခုဖြစ်တဲ့ Samsung ဟာဗီယက်နမ်မှာစက်ရုံသုံးရုံတိဆောက်ထားတာဖြစ်ပြီးခုမြန်မာနိုင်ငံမှာလှုပ်အားခါတက်တာပြီးတကားဖွင့်စနိုင်ငံဖြစ်တဲ့အတွက်ကြောင့်လေစက်ရုံတိဆောက်ဖို့လေးလာတုံ့တခဲတာဖြစ်ပါတယ်။မကြာသေးမီကမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးမှတော့ Samsung ကစက်ရုံမတိဆောက်ဖို့နောက်ဆုံးဆုံးဖြတ်ချက်ချလိုက်တယ်လို့ခိုင်လုံတဲ့သတင်းရက်ွက်တူကိုကိုးကားပြီးဖော်ပြထားပါတယ်။လက်ရှိ Samsung ဟာရန်ကုန်မြို့မှာ Thai Samsung Electronic အောက်မှာရုံးခွဲဖွင့်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံကိုမကြာသေးမီက Samsung အဖွဲ့တွားရောက်ခဲ့ပြီးမြန်မာအစိုးရအရာရှိတွေနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်စက်ရုံတိဆောက်ရာမှာမြန်မာဘက်ကလမ်းတွေကိုလေကုမ္ပဏီကအကုန်ကျခံဆောက်ပေးရမယ်လို့တောင်းဆိုခဲ့တဲ့အတွက် Samsung ကအခုလိုဆုံးဖြတ်ချက်ချလိုက်တာလို့ခိုင်လုံတဲ့သတင်းရက်ွက်တူကိုကပီဖော်ပြထားပါတယ်။2013ဇန်နဝါရီလက Samsung ဟာရန်ကုန်အနီးမှာစက်ရုံတိဆောက်ဖို့မြန်မာအစိုးရထံက contract ရလိုက်တာဖြစ်ပါတယ်။ဒါပေမဲ့မြေနီးယားရင်းနှီးမြှုပ်နှံမှုမဲ့လုံးတွေနဲ့ဖြစ်စစ်တာအရာရှိရေးပြဿနာတွေရှိတဲ့အတွက်ကြောင့်စိတ်ယုံကိုမဆောက်ဖြစ်ခဲ့ပါဘူး။ဒါအပြင်မြန်မာနိုင်ငံရဲ့နိုင်ငံရေးမတည်ငြိမ်မှုကလည်းအကြောင်းတစ်ခုဖြစ်ပြီးဒေါအောင်ဆန်းစုကြည်အစိုးရတက်လာရင်လူတွေကစီးပွားရေးမှာအပြုသဘောဆောင်တဲ့ပြောင်းလဲမှုတွေဖြစ်လာမယ်လို့မျှော်လင့်ခဲ့ပေမဲ့ပြောင်းလဲတာဟာခုတည်းတည်းတော့နင်းနေတယ်လို့ယူဆတဲ့အကြောင်းလေးဆောင်းပါးမှာထောက်ပြထားပါတယ်။ Samsangaro, Mimaninga ma, Kulu, Yinim Hunan, Bum, Jadi Miga, Lila, Sinzaram, Shige, Buluro, Ninsu, Tajang, Samba, Mari, Popia, Tavarishim.
Kwadre, media, Sewinzadia, Mimaninga, John Kongo, Chagu, Timpia, Pigida, Chipare, Kuro, English, Tinganza, Lila, Jabame, Nanakene, Nasinija, American, Idiando, English, Tinganza, Rigo, Tolala, Danga, Season, Tesebimaba.
EDM
Living hand to mouth.
Pibari, Salumbanga, LIVING, Livinga, LIVE, Live Sure, Saglunga Labido, Teshini Tainago Sura Pibari, HAND, Hanga, Le, TOTUGA, Ma, MOUTH, Malka, Bazasuro, Spikunye, Tayai, Tibegaro. ဘဝရတီတာလက်ကနေပစားဆိုပြီးတော့အသေးပဲရပါတယ်ဒီသုံးစင်းတဲ့လာတာကတော့စီးပွားရေးကတ်ဆိုက်ခဲ့တဲ့ထောင်900နှစ်ခုနှစ်များကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်လူတွေကစီးပွားပြည့်တိတ်ကျတဲ့လွန်လာလို့နောက်ထမင်းတနာဘယ်တော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခေတ်ကဖြစ်ပါတယ်လက်ထဲမှာစားစရာရောက်လာတာနဲ့ပစားသေးတန်းထရမယ့်အခြေအနေမျိုးမှာ
The Browns have three kids. The husband recently lost his job, so the family is now living hand to mouth.
ဒါကြောင့်သူတို့မိသားစု မချောင်လေဘူး ကြက်တဲလာတယ်လို့ထိပေရပါလေ ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
The Browns have three kids. The husband recently lost his job, so the family is now living hand to mouth.
တနေ့လုံးမှာတနေ့စားရတယ် ကြက်တဲလာတယ် မချောင်လေလှဘူး ဆိုရင် ဘယ်လိုပြောမလဲ
Living hand to mouth.
လို့ပြောလို့ရပါလေ အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
American Indian do English are things are Puchajaku, nothing here are Pipare. A good old passing canary told him Bivame, in so Yema ye don't that check season would disab Bivan Pipare. Mimaning a Suyan in a Yakan Piatana, Kando Yama, Lu Achadi, Shini Dale, Piatana, Pumu, Tito Ladi, a jaunty a pizzle, Uyopa Yam, Yama Pinashin, the Uga, don't the barre, Belu, Pionle, Kando, Dindale, Sura, Ule, Topiali Barre, Jamni Nanga, Hamburg, Tectuma, Mima ye, Tanaye, Katika, and Yiza. Ukamon sonnet, Ujozan Daru, Suni, don't Diama, Ukamon so a Gulu Sabi of Pio Piavale.
So, Idia di Piatanaga, the moon long in a mewe. The moon long in a mego, Baba Piat Lesoro. Going an uncommon Penaja Kizaga, English Lubiome, so you know, to open a Pandora's box there. And I'm a team and name me at the Pit Barbido, the Pekka Town, that I told your table, dinner with what do it.
အဲ့ကြောင့်မလို့ကွာဘာမှဒီအစိုးရရောဘာရောကိုလုံးကတက္ကသိုလ်ကဝိုင်းထောင်းတာခံရတယ်အဲ့တော့ကိုဖီအန်နန်ကျိုးမခေါ်ဘဲနဲ့သူတို့မအဖဲနေလိုက်ရင်တော့ဒီပြဿနာကိုနိုင်ငံတော်ကမသိရနေမလားဆရာနိုင်ငံတကာကတော့ဒီနေ့တော့လာမှာပဲခွေအစိုးရရဲ့ဆက်ဆက်မှာလဲလာနေတာပဲဒါပေမဲ့ဒီနောက်ကြီးအဖြစ်ဖြစ်သွားစရာအကြောင်းမရှိဘူးအခုကကိုဖီအန်နန်ကော်မရှင်ကိုတောက်ဖွဲ့တဲ့အတွက်
ဒါကျွန်တော်မြန်မာတော့ဒါပြည်တွင်းရေးဖြစ်နေတဲ့ပြဿနာတစ်သက်ကိုအပြည်ပြည်ဆိုင်ရာပြဿနာဖြစ်သွားကြည်တယ်ဒါကလည်းဟိုတော်စုအနေနဲ့ကသူကတော့ဒါကိုပြည်နေရပြည်နေကြောင်းကျွန်တော်လုံးနိုင်ရင်ကောင်းမယ်ထင်ပြီးလုပ်တာနဲ့ဖြစ်ကောင်းဖြစ်ပါလိမ့်မယ်ဒါပေမဲ့အဲ့ဒါကခင်ဗျာပေါ်စီလိုလိုကြောင့်သူစီးရတဲ့ပိုလစ်ဆိုတာသူဖြစ်သွားတယ်ကိုပြည်နေကိုခေါ်ပြီးတော့အကြံပေးအ ားလက်ခံမလားဆိုတာကတော့ငွေများတရားနိုင်ဆိုတဲ့စကားရှိတယ်ဗျာနိုင်ငံတကာမှာလည်းဒီ OIC ရဲ့ငွေတွေကတော်တော်ကိုဆွရောက်ပြီးဝင်နေပြီအဲ့ဒီတော့ဦးသိန်းစိန်ဖွဲ့တဲ့ကော်မတီတွေကအတိုင်းဟိုအကုန်လုံးလိုင်းလုတ်ပြီးတိုင်အောင်လေဟိုပရက်ရှာကတော့လာနေပါပဲဒါပေမဲ့ဒီလောက်ကြီးချီတော့ဒီမင်းဆန္ဒလာစီအကြောင်းမရှိဘူးနောက်ပြီးတော့ဒီလောက်ကြီးချီလေသူတို့ထောင်နဲ့ထောင်ကျော်ထဲကိုဝင်သွားစီရလည်းမရှိဘူး
ကော်ဖီအန်အန်ကော်မရှင်လို့ နိုင်ငံတကာကော်မရှင်တွေကိုစုံစမ်းစစ်ဆေးဖို့တာဝန်ပေးလိုက်တာမှားယွင်းတယ်လို့ဆရာပြောတယ်။အဲ့တော့အဲ့လိုမလုပ်ရင်တခြားဒီချက်ကောင်းတဲ့ alternative ဘာလုပ်နိုင်ရလဲ။အဲ့တော့နိုင်ငံတကာထုတ်ဖော်ဖို့တည်းရှိ
။ Okay. ပြဿနာကမြန်မာဆက်လဲဆိုတော့ဒီ energy ဆက်ဆက်တွက်လာကလေးကသူကဟိုအခေါ်အဝေါ်တွေကိုပြောင်းပလိုက်တယ် nomenclature တွေကို။ဒီခိုင်ပြည်ထဲမှာအစိုးရကသူကဒီခေါ်နေရှင်းနေပြီ။ကျွန်တော်အရင်ခေါ်သူရခိုင်နဲ့ကလား။ဟဲ့လားမဟုတ်လို့ရှိရင်သူတို့ခေါ်တဲ့နာကရခိုင်နဲ့ပင်္ဂလီ။အဲ့ဒါကိုသူကအဲ့လိုမဟုတ်ဘဲနဲ့ဒီအင်္ဂလိပ်ရခိုင်မခေါ်ရဘူး။ဘုရားဘာသာအတိုင်းဝိုင်းခေါ်ရမယ်ရခိုင်ပြည်ထဲက။ဟိုအရာကိုပင်္ဂလီမခေါ်ရဘူး။ဒီခိုင်ပြည်ထဲကမွတ်စလင်အတိုင်းဝိုင်းခေါ်ရမယ်ဆိုပြီးလုပ်လိုက်တယ်။အဲ့လိုလုပ်လိုက်ချင်းအမြင်ကပတ်အမြင်မှာဘုရားဘာသာနဲ့မွတ်စလင်နဲ့ဖြစ်နေတဲ့ပြဿနာလို့ထင်သွားကြတယ်။အဲ့ဒါအမှမလို့ဘယ်နဲ့ပေါ်လာတဲ့ပြဿနာဒီမှာနာမည်တစ်တစ်ထွန်းနိုင်လို့ဒီဟာဘုရားဘာသာနဲ့မွတ်စလင်နဲ့ဖြစ်နေတဲ့ပြဿနာမဟုတ်ဘဲနဲ့ဂျေဇာကန်တိုင်းရင်းသားနဲ့ဟိုမှာနိုင်ငံသားမဖြစ်သေးသူများနဲ့ဖြစ်နေတဲ့ပြဿနာဆိုတာကိုရှင်းလင်းအောင်ပြနိုင်ရမယ်။အဲ့ဒီပြနိုင်ဖို့ဘာလို့အောင်လဲလို့ရှိရင် international level မှာlobbyist ငားတော့ lobbyist မငားဘဲနဲ့မရဘူး lobbyist ငားတဲ့နေရာမှာလည်းအဲအမေရိကန်နဲ့ခဏညာအတွက်ကိုအဆွေတစုငားရမယ်ဒီဥရောပတိုက်တော့ကိုလောလောဆယ်မှာ EU နဲ့ UK တို့ကိုတွဲထားလို့ရတယ်နောက်ပိုင်း UK က EU တွေကခွဲထွက်သွားတဲ့အချိန်မှာအဲ့ဒါဆိုရင်နောက်တစ်ခုတည်းသက်ခွဲရမယ် EU နဲ့ UK နဲ့နောက်ပြီးတော့ဒီပိုင်းရောက်နေတဲ့မြန်မာနိုင်ငံသားဟောင်းနေပေါ်ဒီတော်တော်များများစီအစရာခင်မာတော့ငါတို့တော့ဆန်းစစ်ကြီးနာမည်ကိုတုံးချပြီးတော့ကျွန်တော်တို့ဒီမှာတို့ဗမာကြီးမှာနေနေတော့ဒါဖြစ်တော့မှမလို့ဆိုရင်ရဖြူကြီးလောက်ထားတဲ့လူအများကြီးရှိပါလေအဲ့လိုလူတွေကလည်းအခုချိန်မှာဗမာပြည်အစိုးရနဲ့တော့ဆန်းစစ်ကြီးချက်တဲ့ကျုံလုံးချိန်မှာတို့အနေနဲ့ solidarity ရှိဖို့အရေးကြီးတယ်တချို့နိုင်ငံတွေမှာသူဆန္ဒပြပေးတဲ့လူတွေရှိပါလေ we stand with you တော်စုဆိုပြီးတော့ဒါမဲ့တို့ကိုလေးတယ်အဲ့လိုမျိုးတွေကမင်းထွက်အောင်လုပ်ရမယ်နောက်ပြီးတော့ပြည်တွင်းမှာဗမာဘောလုံးကြီးကြီးဆိုလျှောက်ပြီးတော့ပွဲလေလို့အဲ့ဒါကြီးကမလို့ဘူးလို့ဆရာကမလို့ဘူးအဲ့ဒါကြီးကဟိုတကယ်ကိုဘာနဲ့လို့လုတ်ပြနေတဲ့ပွဲတွေမှန်သိပြီပါလေအဲ့ဒီလိုပွဲတွေမလို့ဖွင့်နေဘုဇ္ဇဘာသာနဲ့ဒီမြန်မာသားတွေနဲ့ကိုချစ်ချစ်ကြီးရှိရဆိုတာနဲ့ပြစီရကအလွယ်ဆုံးနေမရှိလဲဆိုရင်မြန်မာနိုင်ငံမှာရှိတဲ့မွတ်စလင်အစင်းတွေအနေနဲ့ကဒါဘုဇ္ဇဘာသာနဲ့မွတ်စလင်နဲ့ဖြစ်နေတဲ့ပြဿနာမဟုတ်ပါဘူးကျွန်တော်တို့ဗမာမွတ်စလင်အများစုဗမာပြည်ထဲမှာအေးအေးချမ်းချမ်းနေနိုင်ပါတယ်ကောင်းကောင်းပလီတက်နိုင်ပါတယ်ကိုလို့ချင်တာလုပ်နိုင်ပါတယ်ဆိုတာကိုသူတို့အနေနဲ့ဗမာလိုရေးပြစာတွေထုတ်နေတော့ပို့ပဲအင်္ဂလိပ်လိုအူရဒူလိုအာရဗိကလိုအဲ့ဒါတွေနဲ့ထုတ်ပေးရမယ်အဲ့ဒါတွေနဲ့ထုတ်ပြီးတော့မှဒီအစ္စလာမ်နိုင်ငံတွေမှာတကယ်တကယ်အမှန်တွေကိုသိပြီးတော့ဗမာပြည်ပေါ်မှာလုပ်တဲ့ဖြားတွေကျသွားမယ
်အခုနိုင်ငံတကာကတော့မြန်မာနိုင်ငံအပေါ်မှာသူရဲ့အမြင်ဟာအင်မတန်ကိုပြင်းထန်ဆိုးဝါးနေပြီဖြစ်ပါတယ်မြန်မာနိုင်ငံရဲ့ reputation ဟာသိပြီးတော့ဆုတ်ယုတ်နေတဲ့သဘောမှာရှိနေလို့ပြောမှဖြစ်ပါတယ်ဆိုတော့ဒီအခြေအနေကနေပြီးတော့ပြန်လဲရုံထနိုင်ဖို့အတွက်ကောဘယ်လိုဆရာစဉ်းစားမိပါလဲခင်ဗျာ
ဒီအခြေအနေနေပြန်လဲရုံထဖို့ဆိုတော့သူတို့လည်းအခုလုပ်နေတာပဲလीသူတို့တော့နဲ့သူတို့ပြန်လာတဲ့လူကိုကုန်လက်ခံမှမယ်ပါညာပြောနေတာပဲအဲ့ဒါဘယ်တော့ထိအောင်မြင်မလဲတော့ကျွန်တော်မသိဘူးပေါ့ညာကျွန်တော်အမြင်အဖြစ်ပြောရမှာကျွန်တော်သိတော့အောင်မြင်မယ်မထင်ဘူ
းဘာဖြစ်လို့လဲဆရာ
ဘာဖြစ်လို့လဲဆိုတော့ဒီလူတွေဆက်ပြီးတဲ့အကြောင်းရင်းကတဖက်ကနေပြီးသူတို့ကိုဖြူဆွဲပြီးခေါ်နေတာကိုဘုရားဗမာကြီးကမှမနေနဲ့နေရင်တော့သိနေမယ်ဒီဘက်ကိုလာခဲ့လာလို့ရှိရင်မင်းတို့တတိယနိုင်ငံတွေကိုရောက်အောင်ပို့ပေးမယ်ချမ်းသာတဲ့နိုင်ငံတွေကိုသွားလို့ရမယ်ဗာမယ်ဆိုတာအဲ့ဒီကြောင့်မလို့ဖက်သွားတဲ့လူတွေလည်းခင်ဗျားတို့ကြည်ရချက်ချင်းကိုမနေချင်းကြချင်းကိုသိနေချီသွားတယ်ဆိုတာအဲ့ဒီသိနေချီတဲ့လူတွေကိုတကယ်တကယ်ပြန်စစ်လို့ရှိရင်အခုသူတို့သိရင်ပေးရ6သိန်းကဘယ်လောက်ရှိတောင်းဘယ်လောက်ဆိုတာအဲ့ဒီခေတ်ကတကယ်တကယ်ဗမာပြည်မှာနေခဲ့ဖို့တဲ့လူကဘယ်လောက်ထွက်လာအောင်လဲကျွန်တော်တို့မသိဘူး
အဲ့တော့သူတို့သဘောနဲ့သူတို့ပြန်မလာဘူးဗမာပြည်ဘက်ကတော့တကားဖွင့်ထားတယ်ကျိုးစုပါတယ်လုံနေရသားနဲ့မလာရင်တော့အဲ့ဒါကိုမြန်မာပြည်အပြစ်လိုပဲဝိုင်းပြောကြအောင်မယ်လို့ဆရာယူဆသလားဆရာနိုင်ငံတော်က
မဆပါနဲ့ပြောမှာပါကျွန်တော်အမြင်ကိုပြောရအောင်အရှင်းဆုံးကိုပြောလိုက်မယ်ဗျာသူတခက်ကလုံနေတာကတော့ဗမာပြည်အထူးသဖြင့်ဒီရခိုင်ပြည်အနောက်မြောက်ပိုင်းမောင်တော်ဒေသကိုသူတို့ကအရှက်တရဲ့ကိုဆိုလို့ကျွန်တော်ကြံနေတာကိုအဲ့တော့သူတို့ဘက်ကတော့အဲ့ဒါမဖြစ်ဖြစ်အောင်ကြံပါမိသူတို့လုပ်နေမယ်အဲ့တော့ကိုယ့်ဘက်ကလည်းဂျယ်လက်ပတ်ပတ်နဲ့ရှောင်းနိုင်တယ်မှရမယ
်ဘယ်လူများရှောင်းနိုင်တိတ်နေအောင်မေလို့ထင်ပါလဲ
တခါကကိုယ့်ကိုဆွဆွဲနေတာကလူစားတဲ့မရင်းချင်းတဲ့ယွာတွေကိုမိရှို့တယ်အဲ့ကိုယ့်ဘက်ကပြောတာမတတ်ဘူးမိမရှို့ဘူးမရင်းမချင်ဘူးပြောတယ်အဲ့ဒါကြီးကိုကိုယ့်ဘက်ကမှန်ကန်ညောင်းသက်တည်ပြနိုင်ရမယ်ကောင်းပြီဘယ်နည်းဘယ်ရက်ကဘယ်ယွာမှာဘဒုကိုမနှောက်သက်ခံရတယ်ဘယ်မှာလဲအတိအကျသိရင်ပြပါအဲ့သူတို့ပြီးတဲ့အချိန်အတိုင်းကို ရန်ကုန်မှာရှိတဲ့ဖွဲ့တန်တမန်အဖွဲ့ဝင်တွေအကုန်လုံးကုလသမဂ္ဂအဖွဲ့ဝင်တွေရန်ကုန်မှာရှိတဲ့လူတွေကိုခေါ်သွားပြီးအဲ့ဒီနေရာတွေမှာပြပါတကယ်ဟုတ်လားမဟုတ်လားကြည့်ပါဆိုပြီးအဲ့လိုနည်းနဲ့မှတန်လျာကိုပြည့်ပြည့်ဖြစ်ရှင်းနိုင်မယ်လားရှိမယ်အပြင်ကနေပြီးတော့အဖွဲ့တွေကိုတို့ဝေမခံခြင်းပါဘူးဆိုတာကတော့တို့အကြောင်းနေနဲ့တို့ရှိနေမယ်လေအဲ့ဒါအဲ့ဒီကိစ္စကိုတော့ကျွန်တော်ဘာမှမပြောလို့ဘူးဒါပေမဲ့အနည်းဆုံးဗမာပြည်ထဲမှာရှိတဲ့နိုင်ငံညာတန်တမာနေနဲ့ကုလသမဂ္ဂအဖွဲ့ဝင်တွေကိုတော့တာကြည့်ဝင်ပြီးပါပြေးလိုက်လို့ရှိရင်ပြေးပြီးသိချကြည့်ပါသေးတယ်တို့ကြိုက်လို့ကြည့်ပြီးလို့ရှိရင်ဟုတ်လားမဟုတ်လားတို့ပြန်ပြီးတော့ press conference လုပ်ခိုင်းပါအဲ့လိုနည်းနဲ့မှလည်းစံတန်ရပြန်ဖြည့်ရှင်းလို့ရတော့မှာပဲမဟုတ်လို့ရှိရင်တော့ကြည့်ဝင်မပြေးဘူးမလုပ်ဘူးဆိုတာတွေကတစ်ခုပြီးတစ်ခုမှဆွဆွက်ချက်တွေကတက်နေအောင်မှာပဲဟုတ်ဒီဖြစ်စေမဟုတ်ဒီဖြစ်စေ
energy အစူရရဲ့ဒီပြဿနာကင်တွယ်မှုအပေါ်မှာလည်းပဲအထူးသဖြင့်ခိုင်ပြည်ကလူတို့ဒီခိုင်နိုင်ငံရေးပါတီတွေတိတ်ဝင်မကြဘူးဆိုတာမျိုးကြားပါတယ်အထူးသဖြင့်အဲသူတို့ရဲ့လူလူဆန္ဒသဘောထားကိုထက်သွင်းမစဉ်းစားဘူးလို့ပြောနေကြတယ်ဒီကိစ္စနဲ့ပတ်သက်လို့ကဘယ်လိုပြောချင်ပါလဲ
ဒီ NLD နဲ့တိုင်းရင်းသားပါတီတွေဆက်ဆံရေးနဲ့ပြင်ရမယ်တိုင်းရင်းသားပါတီတွေတော်တော်များများကလည်းမကျေနပ်ချက်တွေအများကြီးရှိတယ်အဲ့ဒါတွေကလည်းဘာကြောင့်ဖြစ်ရလဲဆိုလို့ရှိရင်ကျွန်တော်တို့ငွေလုံးကဖတ်စာပါလာဖြစ်မှာဆိုလို့ရှိရင်ပြည်နယ်တွေမှာဖတ်စာပါလာအဖွဲ့တွေမထားဘူးဖတ်စာပါလာကတော့မရွေးဘူးအဲ့ဒီအစားကိုပြည်내သားတွေကိုပဲသူတို့ကရွေးခိုင်းတယ်အဲ့ဒီပြည်내သားတွေကသူတို့ဖတ်စာပါလာအဖွဲ့နဲ့မဟာမိတ်ဖွဲ့ထားတယ်အဲ့တော့ရွေးကောက်ပွဲနိုင်ပြီးတက်နိုင်ရင်ဒီပြည်အရင်မတ်တီးရလွတ်တော်ထဲမှာသူတို့မဟာမိတ်ဖွဲ့ဆိုတော့သူတို့ဖတ်စာပါလာအစိုးရကိုပဲမဲပေးတာပဲဥပမာကျွန်တော်တို့ဂျာမနီမှာဆိုလို့ရှိရင်လေဒီအစိုးရတစ်ဖွဲ့နေတဲ့ CDU ပါတီကဒီဘာဗေးဒီယာပြည်내နဲ့မှာဆိုလုံးဝ CDU မရှိဘူးသူတို့မှာ CSU စံနာမည်ပဲရှိတယ်ပါတီနဲ့အဲ့ဒီ CSU နဲ့ CDU ကမဟာမိတ်ကျွန်တော်တို့တောင်ငင်ငယ်တို့ကတော့ရခိုင်ပြည်မှာတော့ဖတ်စာပါလာဝင်ယူတယ်အဲ့ဒါရခိုင်ကပြည်နယ်မှမရသေးဘူးရခိုင်ကတိုင်းကိုတကယ်ပြည်နယ်ရှမ်းပြည်နယ်တို့ကချင်ပြည်နယ်တို့မှာတော့ဖတ်စာပါလာတော့မယူဘူးနောက်တစ်ခုကရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်တိုင်းရင်းသားပါတီရဲ့အမတ်ကြီးကအများစုနိုင်တယ်ဒါပေမဲ့သူတို့အစိုးရဖွဲ့ခွင့်မရဘူးအခြေခံဥပဒေလိုဆိုဘာလို့အကြောင်းပြပြီးဖွဲ့ခွင့်မပေးဘူးကျွန်တော်တော့ဒီအခြေခံဥပဒေကိုတင်းတင်းချေချာတော့မဖတ်မိဘူးဒါပေမဲ့ကျွန်တော်ဖတ်မိလို့သိရလို့ကနိုင်ငံတော်သမ္မတကပြည်내ဝန်ကြီးချုပ်ကခန့်ပိုင်ခွင့်ရှိပြီပဲသူရေးထားတယ်။နိုင်ငံတော်သမ္မတကပြည်내ဝန်ကြီးချုပ်ကိုမိမိပါတီထဲမှာခန့်ပြီဆိုရေးမထားဘူး။အဲ့ဒါတွေလည်းပါနိုင်တယ်။တိုင်းရင်းသားပါတီတွေက NLD နဲ့ဘဟုအစိုးရကိုယုံကြည်မရှိဖြစ်နေတာ။သူပြည်ရခိုင်ပြည်မှာဆိုလို့ရှိရင်အရင်ကျန်းဖို့အစိုးရတုန်းကတော့မှဒီလောက်ရခိုင်ပါတီနဲ့အစိုးရနဲ့ထိတ်ထိတ်မတွေးခဲ့ဘူး။စစ်အစိုးရဘာမှမချွတ်တယ်ပြောဘာမှမပြော။အခု NLD တက်ကြမှာတကယ်ကိုထိတ်ထိတ်အကြီးကြီးတွေးနေတာကတော့ဟိုရှင်းရှင်းပြောရလို့ရှိတော့ဗျာဂျေးဆိုတာကနှစ်ဖက်လုံးချိန်မှာပဲချိန်မိတယ်။တပင်းရည်ရည်ပါချီတို့ဘယ်တော့မှမချိန်ဘူ
းဆောက်ကီမန်ဆိုဆရာနဲ့ကျွန်တော်နဲ့အခုဆွေးနွေးကြတာကဒီခိုင်ပြဿနာနဲ့ပတ်သက်ပြီးတော့အစိုးရကင်တွယ်ကုန်ဘယ်လိုလုပ်ခရင်ကောင်းတယ်ဆိုရက်ကြားပဲဖြစ်ပါတယ်ဆိုတော့ပြဿနာရဲ့ဇင်းညစ်ဖြစ်တဲ့ခိုင်ဒေသအတွင်းလူအဖွဲ့အစည်းတစ်ခုအကြမ်းမှာသဟဇရာဖြစ်ရေးကျွန်တော်ငငယ်တော့ကလို့မွတ်စလင်တွေနဲ့ကျွန်တော်တွေနဲ့အတူလက်ပွန်းတတီဆက်ဆံနေခဲ့ကြတယ်အဲ့လိုအခြေအနေမျိုးရောက်နိုင်မဲ့အလားအလာကောဆရာမြင်ပါသလားဘယ်လိုလုပ်နေထင်ပါလဲ
အဲ့လိုရောက်ဖို့ဆိုတာကဒီလိုရှိတယ်ဦးကျော်ဆန်သာကျွန်တော်တို့ငငယ်တုန်းကတိတ်ခဲ့တဲ့မွတ်စလင်တွေနဲ့အခုရှိတဲ့မွတ်စလင်တွေဦးနေရမှာနေတဲ့မွတ်စလင်တွေနဲ့မတူဘူးကျွန်တော်တို့ငငယ်တုန်းကရှိခဲ့တဲ့မွတ်စလင်တွေအစ်စ်တွေမှာပဲနေနေမမနေနေသူတို့ကအဲ့ဒေသခံစကားကိုကောင်းကောင်းတတ်ကြတယ်ဘာမှဆက်ဆံရေးရတဲ့ဘာမှပြဿနာမရှိဘူးကိုယ်ပဲတဲ့ဘာသာလွဲတာကလွဲလို့ကျန်တာတွေကဘာမှပြဿနာမရှိဘူးအကုန်လုံးဘုရုပ်မဘုရုပ်ဒသိန်းလုံးမထင်ဘူးအခုနောက်ပိုင်းဝင်လာတဲ့လူတွေကဒေသခံစကားကိုမတတ်ကြဘူးသူတို့တော့မောင်းတော့သွားကြည့်အထူးဖြင့်မောင်းတော့မှာသူတို့ခေါ်တော်စကားမတတ်လို့ရှိရင်ဘယ်သူမှဘာမှလုပ်လို့မရတော့ဘူး။ရခိုင်စကားနဲ့သူတို့မသိညာဘူး။အဲဗမာနိုင်ငံသားဖြစ်ချင်ပါတယ်ပြောတယ်ဗမာနိုင်ငံသားဖြစ်ချင်ရင်အဲတက်ဆိုင်ရနိုင်ငံရဲ့ဘာသာစကားကိုတော့တတ်ရမှာပေါ့။ဘယ်နိုင်ငံမှမဆိုတာထုံးစံမယ်။ဘယ်လိုပြန်ဖြေရှင်းရင်ကောင်းမလဲဆိုတော့ဟိုနှစ်ဖက်လုံးကတော့အဘေးယူလို့ကြာမှာပေါ့ရှော့ရမှာပေါ့။နှစ်ဖက်လုံးကမရှော့ဘဲနှစ်ဖက်လုံးကတင်းနေတော့ဘယ်လိုမှတတ်ဆက်လို့မရဘူ
း။ဦးကျော်သန်သာစီစဉ်တက်တဲ့မြမကြီးတုံးတက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုကိုထုတ်လွှင့်ပေးမှာပဲအဲ့ဒါကတော့သူယုံကြည်ရအစီအစဉ်ဖြစ်ပါတယ်အခုဒီပတ်အစီအစဉ်မှာတော့အမေရိကန်ပြည်တော်စု Maryland ပြည်နယ်မှာနေထိုင်နေတဲ့ဒေါက်တာတင်မိုးအောင်ရဲ့ယုံကြည်ရကိုနားဆင်ကြရပါမယ်မမူးရှူကအစီအစဉ်တင်ဆက်ထားပါတယ
်ဒီနေ ီးထားပြောချင်တဲ့ယုံကြည်ရာလေးကတော့စိတ်ပိုင်းဆိုင်ရာရင့်ကျက်တည်နေအောင်လေ့ကျင့်ခြင်းဆိုတာပါအခုခေတ်ကဘာကြီးမှာရုပ်ဝတ္ထုပိုင်းဆိုင်ရာတွေအမကန်တိုးတက်ပြောင်းလဲလာတာနဲ့အမျှစိတ်ပိုင်းဆိုင်ရာတွေးခေါ်ရင့်ကျက်ဖို့နဲ့ကိုချင်းသိက္ခာထိမ့်သိမ့်နိုင်ကြဖို့ဆိုတဲ့စိတ်ပိုင်းဆိုင်ရာတိုးတက်ပြောင်းလဲမှုတွေကလည်းအထူးလိုအပ်လာတာကိုတွေ့နေရပါတယ်လူတွေဟာဥစ္စာစီးပွားတိုးတက်အောင်အဆင့်တန်းမြင့်အောင်ဩဇာတိတ်မှကြီးထွားလာအောင်ကြိုးစားကြရင်းနဲ့ဖြစ်ပေါ်လာတဲ့အောင်မြင်မှုတွေပေါ်မှာတက်မဲ့ရာကနေတဆင့်တခါတရံဘဝရဲ့အခက်ခဲစင်ကုန်မှုတွေကြုံတွေ့လာရတဲ့အခါမှာစိတ်ထဲမှာ mental conflict လို့ခေါ်တဲ့စိတ်တွင်းပဋိပက္ခတွေဖြစ်လာတတ်ကြပါတယ်ဒီလိုကြုံတွေ့လာရတဲ့အချိန်မှာစိတ်ပိုင်းဆိုင်ရာတည်ငြိမ်ရင့်ကျက်အောင်မလေ့ကျင့်ထားတဲ့သူတွေဟာပင်မန်းကြီးစွာရင်ဆိုင်ကြရပြီးနောက်ဆုံးမမှန်ကန်တဲ့နည်းလမ်းတွေနဲ့ဖြည့်ချင်းရင်အရက်ဆတဲ့မူရစေဝါဆွဲတာတွေစိတ်ချယောဂါဖြစ်တာတွေမိမိကိုယ်ကိုမိမိတက်သေးတာသူတစ်ပါးကိုတက်ဖြတ်မိတာဆရဲအမားတွေမဖြစ်တဲ့နာတွေကျူးလွန်မိတတ်ကြတာအခုခေတ်မှာအထင်ရှားတွေ့နေရပါတယ်လူများစုဟာရုပ်ပိုင်းဆိုင်ရာကျန်းမာအောင်လှပအောင်ပြုပြင်ကြတာတွေကိုယ်ကာယလေ့ကျင့်ခန်းတွေပြုလုပ်နေကြပေမဲ့မိမိစိတ်ကိုတန်ရှင်းတည်ငြိမ်ရင့်ကျက်အောင်ဒီမှာမေ့လျော်နေတတ်ကြပါတယ်ဒီလိုစိတ်ပိုင်းဆိုင်ရာတိုးတက်ဖွံ့ဖြိုးအောင်ပြုလုပ်ဖို့အတွက်မိမိနဲ့မိမိပတ်ဝန်းကျင်မှာရှိတဲ့ဖြစ်ပေါ်ပြောင်းလဲမှုတိုင်းကိုဗက်လိုက်မှုကင်းစွာနဲ့တဘာဝကြကြလေးလာသုံးတတ်တတ်ဖို့လိုလာပါတယ်ဒီလိုသုံးသက်ဆင်ခြင်နိုင်မှုအတွက်ကျမတို့မှာမှန်ကန်တဲ့ဘုဟုသုတတွေရှာမိနိုင်ဖို့ရရှိလာတဲ့ဘုဟုသုတတွေကိုလည်းမိမိဘဝတက်တန်းတစ်လျှောက်မှာတွေးကြုံခဲ့ရတဲ့ဘဝသင်္ကန်းစာတွေနဲ့တိုက်ဆိုင်ပြီးမှန်ကန်တဲ့အသည့်ဆုံးဖြတ်ချက်ချနိုင်မှုကလည်းအင်မတန်အရေးကြီးပါတယ်မိမိပိုင်ဆိုင်တဲ့ဩဇာအာဏာအရာဝတ္ထုပစ္စည်းနဲ့တကွတက်ရှိတက်မဲ့အားလုံးအချိန်မရွေးအကြောင်းတစ်ခုခုကြောင့်ပြောက်ွယ်သွားနိုင်တယ်ဆိုတော့မမြင်နိုင်တဲ့ပြောင်းလဲမှုတွေအတွက်ရုပ်ပိုင်းဆိုင်ရာ backup တွေပြင်ဆင်ထားဖို့လိုအပ်တယ်လို့မိမိစိတ်ကိုပြင်ဆင်ထားနိုင်ဖို့ကလည်းအထူးလိုအပ်ပါတယ်။အလို့တစ်ခုကိုပြုလုပ်တဲ့နေရာမှာကောင်းမွန်တဲ့အကျိုးသက်ရောက်ရရှိဖို့အတွက်အချက်၄ချက်လိုအပ်ပါတယ်။ပထမဆုံးချက်ကတော့မိမိဆောင်ရွက်မဲ့လုပ်ငန်းအတွက်ဥတီချက်ခိုင်မာရပါမယ်။ဒုတိယကထက်သန်တဲ့ဝရိယရှိရမယ်တတိယအနေနဲ့စိတ်သက်ခိုင်မာရမယ်နောက်ဆုံးချက်ကတော့အကောင်းဆုံးဝေဖန်နိုင်တဲ့ပညာဉာဏ်ရှိရပါမယ်ဒီလေးချက်ရဲ့အဓိကရည်တည်ချက်ကတော့စိတ်ပဲဖြစ်ပါတယ်လူတယောက်ရဲ့စိတ်ထားမြင့်မြတ်မှန်ကန်မှုဟာငငယ်လေးကနီးစပ်ရာအုတ်ထင်းသူမိဘဆရာသမားတွေရဲ့သွန်သင်ဆုံးမနီးလန်းပြမှုနဲ့အတူတကွပေါင်းသင်းနေထိုင်တဲ့သူတွေရဲ့အကျင့်စရိုက်ပေါ်မှာအဓိကကြပါရယ်။ကောင်းရာမှန်ရာလို့သူတို့ရဲ့စိတ်ဟာ self confidence လို့ခေါ်တဲ့မိမိကိုယ်ကိုယုံကြည်မှုအပြည့်နဲ့အရာရာကိုရရဲ့ရင်ရင်ဆိုင်နိုင်ကြပါရယ်။ဒါတွေအားလုံးဟာစိတ်သက်ခိုင်မာအောင်လေ့ကျင့်ထားသူတွေရဲ့ရလဒ်ကောင်းတွေပါပဲ။စီးပွားရေးလူမှုရေးစတဲ့လုပ်ငန်းတိုင်းမှာဆွန်းဆွန်းတမန်ကြိုးစားဖို့လိုအပ်တယ်လို့ဝိသမလောဘနဲ့လွန်ကဲအဆုံးရောက်မှုတွေကိုလည်းတက်တည်နားလည်ပြီးဆင်ခြင်တတ်ဖို့ကိုနဲ့ကိုပတ်ဝန်းကျင်မှာကိုချင်းစာတရားလူစီကန်းဆိုတာတွေကိုအစဉ်အမြဲစောင့်စည်းလိုက်နာကြဖို့လည်းလိုအပ်ပါတယ်။နေ့စဉ်နေ့တိုင်းတနေ့တာမှာကိုလုပ်ခဲ့တဲ့အလုပ်တွေကိုမိမိကိုမိမိဗက်မလိုက်ပဲမှန်ကန်မှုရှိမရှိအိယာဝင်ငန်းဒီတိုင်းသုံးသက်ဆင်ခြင်တဲ့အလေးချိန်လေးတစ်ခုကိုမှန်မှန်လုပ်ဖြစ်ခဲ့မယ်ဆိုရင်တနေ့ထက်တနေ့မှန်ကန်ရင့်ကျက်တဲ့အတွေးအခေါ်ပြုမှုတွေတိုးတက်လာမှာဖြစ်ပါတယ်။ဘေးဘာသာဝင်မဲ့ဖြစ်ဖြစ်အခုပြောခဲ့တဲ့အလေးအကျင့်လေးတွေကိုအချိန်နည်းနည်းလေးပြပြီးနေ့စဉ်မမှန်သုံးသက်ဆင်ခြင်ကြမယ်ဆိုရင်ဒီအလေးအကျင့်လေးတွေကနေတဆင့်လက်ရှိအချိန်တွေထက်ပုံမူရင့်ကျက်ကောင်းမွန်တဲ့အမျှော်မြင်တွေးခေါ်တွေနဲ့ငြိမ်းချမ်းတဲ့လူပေါင်းလောကကြီးကိုအုတ်တစ်ချက်တဲတခွင့်အနေနဲ့ပံ့ပိုးသွားနိုင်လိမ့်မယ်လို့ကျမယုံကြည်ရလေးတစ်ခုကိုမျှဝေလိုက်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ဒါကတော့အမေရိကန်ပြည်တော်စုမေရီလန်းပြည်နယ်မှာနေထိုင်နေတဲ့ဒေါက်တာတင်မိုးအောင်ရဲ့ယုံကြည်ရာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။မက်ဆီဒိုးနီးယားနိုင်ငံရဲ့အသေးစားအငြင်းစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေအတွက်ထောက်ကူရစေမယ်။ဘန်ဒါရေးဆိုင်ရာအရင်းမြစ်မျိုးစုံကိုလက်လန်းမိနိုင်မယ်စီမံကိန်းနှစ်ခုဖြစ်တဲ့စီးပွားရေးဂီယာစနစ်နဲ့ကျင်းမီလွှဲပြောင်းရောင်းချခြင်းဆိုင်ရာစီမံကိန်းတွေကို USAID အဖွဲ့ကမကြာသေးခင်ကပဲစတင်လှုပ်ဆောင်ခဲ့ပါတယ်။စီးပွားရေးရေအားစနစ်စီမံကိန်းဟာလင်းနစ်စီမံကိန်းဖြစ်ပြီးမက်ဆီဒိုးနီးယားရဲ့အသေးစားအငြင်းစားနဲ့အလတ်စားလုပ်ငန်းလေးတွေကိုရှင်ကျိန်မှုရှိစေတဲ့အပြောင်းအလဲတွေနဲ့လှုပ်ဆောင်ဖို့အတွက်ကြိုးစားမှာဖြစ်ပါတယ်။ဒီအတွက်ဝန်ဆောင်မှုငွေကြေးဆိုင်ရာနဲ့ဈေးကွက်ဆက်ဆက်မှုတွေကိုခိုင်မာစေပြီးသူတို့ရဲ့လုပ်ငန်းမျိုးဆက်အပြင်ထုတ်လုပ်မှုနဲ့လုပ်ငန်းကြီးထွားမှုတိုးလာအောင် အထောက်ကူတွေပေးနိုင်ဖို့ဖြစ်ပါတယ်။ဒီစီမံကိန်းကိုအသေးစားအငယ်စားနဲ့အလတ်စားလုပ်ငန်းတွေမှာငွေကြေးဆိုင်ရာတမယိုးချရောတခြားနည်းတွေကိုပါသုံးပြီးသူတို့ရဲ့လုပ်ငန်းတွေတိုးချဲ့နိုင်ရတဲ့အတွက်တင့်တော်တဲ့ငွေကြေးအရင်းမြစ်တွေကိုရရှိပြီးလန်းလန်းမီဖို့အတွက်လှုပ်ဆောင်မှာဖြစ်ပါတယ်။ကျွေးမီလွှဲပြောင်းရောင်းချခြင်းဆိုင်ရာစီမံကိန်းကတော့သုံးနှစ်စီမံကိန်းဖြစ်ပြီးအသေးစားအငယ်စားနဲ့အလတ်စားလုပ်ငန်းတွေကိုငွေကြေးဆိုင်ရာရွေးချယ်မှုရရှိနိုင်စေရတဲ့အတွက်အပြောင်းအလဲတွေလန်းလန်းမီအောင်ပညာပေးတာတွေနဲ့အချက်အလက်ပေးတာတွေကိုလှုပ်ဆောင်ပံ့ပိုးပေးမှာဖြစ်ပါတယ်။ဒီစီမံကိန်းဟာကုမ္ပဏီတွေလိုအပ်နေတဲ့ငွေလဲပတ်မှုအချိန်ရလာစေဖို့နဲ့ငွေအမြန်ရဖို့လှုပ်ပင်းရင်ကုမ္ပဏီတွေကြီးထွားလာအောင်ထောက်ကူပေးတဲ့အတွက်ကုမ္ပဏီတွေဟာပိုးပြီးထိထိရောက်ရောက်ကြီးထွားလာနိုင်မှာပါ။နိုင်ငံတကာနိုင်ငံအတွက်အထူးသဖြင့်အသေးစားအငယ်စားနဲ့လက်စားလုပ်ငန်းတွေအတွက်စီးပွားရေးတိုးချက်ဖို့အတွက်လှုပ်ဆောင်ရမှာတွေ့ရလိမ့်ရှိတဲ့အခက်အခဲကတော့ငွေကြေးဘယ်လောက်လဲပတ်နေလဲဆိုတာကိုသိအောင်လုပ်ရတာပါလို့ USA ယုံအကြီးအကဲ Edward Gonzalez ကပြောပါတယ်။ဒါကြောင့် Macedonia မှာ USA ဟာနှစ်ပေါင်း25နှစ်လောက်ကြာအောင်သူ့ရဲ့စီးပွားရေးဖွံ့ဖြိုးစီမံကိန်းတွေမှာငွေကြေးပမာဏဘယ်လောက်ရှိလဲဆိုတာကိုသိအောင်တည်တည်ချာချာလှုပ်ဆောင်နေရတာဖြစ်ကြောင်းလည်းပြောပါတယ်။အသေးစားအငင်းစားနဲ့အလတ်စားစီးပွားရေးဆိုင်ရာလုပ်ငန်းတွေရဲ့ငွေကြေးဆိုင်ရာပုံဖော်ရမှာပုံစံမျိုးစုံနဲ့လှုပ်ဆောင်ရမယ်လို့အမြဲတမ်းယုံကြည်ထားပြီးဒါဟာဒီလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ရေးမှာတိတ်ကိုအရေးပါတဲ့လုပ်ငန်းဖြစ်ကြောင်းလည်းပြောပါတယ်။ American ပြည်ထောင်စုကတော့မိတ်ဆွေ Macedonia နဲ့အတူလက်တွဲပြီးအန်အောလောင်စီးပွားရေးအလားအလာရှိနေတဲ့ Macedonia ပြည်သူတွေရဲ့ဖွံ့ဖြိုးရေးနဲ့ပံ့ပိုးမှုတွေကိုလှုပ်ပေးရတာအတွက်ဂုဏ်ယူကြောင်းလည်းပြောကြားခဲ့ပါတယ်။
အေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်ရချင်းတို့အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်တာဖြစ်ပြီးတော့ VOA ရဲ့အားဘုံမှောက်ချောင်းထပ်မံပြီးတော့အတီးပေးအပ်ပါရခင်ဗျာ။ VOA မြန်မာပိုင်းကကြာတော်လေးနေ့မနေ့ခင်းစီစဉ်နေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးတက်ကကြီးညာပြပါလိမ့်မယ်။
စီးရဲနိုင်ငံမှာရက်30ကြာအပြစ်ခတ်ရက်ဆဲကိုခုလီအကောင့်ထဲမဖော်ရသေးဘူးလို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးအကြီးအကဲကပြောကြားလိုက်ပြီးဘဲချင်းစတင်တက်ရောက်မှာလဲလို့လုံခြုံရေးကောင်စီကိုမေးခွန်းထုတ်လိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးမြန်မာအစိုးရကိုရေးယူတန်းခတ်တဲ့ဥပဒေကြမ်းကိုအင်းမြန်ပြတ်ထန်းရေးအတွက်အမေရိကန်လွှတ်တော်မတ်တွေကိုဖိအားပေးတဲ့အနေနဲ့ဘာသာရေးခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေဟာဗုဒ္ဓဖူးနေ့ကအမေရိကန်ကွန်ဂရက်စ်လွှတ်တော်ရှေ့မှာစုဝေးတောင်းဆိုကြပါတယ်။တရင်လလခွင့်ကိုအာနာတီမြဲရဲ့အတွက်ချင်းချောက်မှုလို့ယူဆတဲ့အစိုးရတွေရဲ့ပြစ်မှတ်ထားတာခံရတဲ့တရင်တောက်တွေပေါ်မှာနှစ်ကုန်မှုတွေများပြားလာတဲ့ဒီနှစ်ထဲမှာ National Press Club က Writers တရင်တောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုတရင်ယူဖို့ရှေ့တန်းမှာရုန်းကန်မှုတွေအတွက်2018 Obochan တရင်လလခွင့်ဆုကိုချင်းနဲ့လိုက်ပါတယ်။ဒီဆုပေးပွဲကို National Press Club ရဲ့လာမယ့်ဆောင်းဦးပေါ်မှာကျင်းပမယ်နှစ်ပတ်လည်အခမ်းအနားမှာချင်းနဲ့မှာဖြစ်ပါတယ်။2018ဒီဇင်ဘာလ12ရက်နေ့ကကိုဝါလုံးနဲ့ကိုကျော်စိုးတို့နှုတ်ဖမ်းဆီးတာခံခဲ့ရပြီးတော့နိုင်ငံတော်လှည့်ဝတ်ချက်အုပ်ရေအရအေးအေးယူခံထားရတာဖြစ်ပါတယ်သူတို့တရင်ယူခဲ့တဲ့ရခိုင်ပြည်နယ်အင်းတင်ချေရွာမှာရွှေချန်ဆေးဦးအသက်ခံမှုတရင်ကို Writers ကနေမကြသေးခင်ကမှထုတ်ပြန်ခဲ့တာဖြစ်ပါတယ် National Press Club ရဲ့ဥက္ကဋ္ဌဖြစ်တဲ့ Andre Etni ကတရင်လလခွင့်ချိုးဖောက်မှုတွေဟာမြန်မာတူရကီနဲ့မက္ကဆီကိုတို့လိုနိုင်ငံတွေမှာတွေ့ရတဲ့ပြန် American ပြည်တော်စုမှာတော့မျှော်လင့်မဲ့တွေ့နေရတာကြောင့်ပြည်သူတွေရဲ့အခြေခံခွင့်ရတွေကိုထိမ့်သိမ့်နေရအခုချိန်မှာပိုးပြီးအရေးကြီးကြောင်းပြောပါတယ်။ဒါပြန်သူတို့နှစ်ဦးလိုတရင်တောက်တွေရဲ့ချိုးပါမှုတွေဟာအရွေးောက်ခံအာဏာပိုင်ရဲ့တာဝန်ယူမှုကိုနိုင်ငံသားတွေအနေနဲ့တောင်းဆိုမှာအရေးပါတဲ့ထောက်ကူလို့လည်းပြောပါတယ်။မြန်မာစုအနေနဲ့တည်ငြိမ်ပြီးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတည်ဆောက်လို့ရဆိုရင်တရင်လွတ်လပ်ခွင့်နဲ့လူခွင့်ရကိုလေးစားလိုက်နာတင်တယ်လို့ဒီ National Press Club တရင်ထုတ်ပြန်ချက်မှာရေးသားဖော်ပြထားပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုဒီလာဆန်းမှာလဲ Pan American အဖွဲ့ကPen Barbie Freedom to Write ဆုပေးဖို့အတွက်ရွေးချယ်ထားတာဖြစ်ပါတယ်
။ဒါကတော့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးတက်ကြီးညာသွားတာဖြစ်ပါတယ်။အခုနဲ့တွေ့အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave McGinnis ဖြစ်ပါတယ်။ညနေပဲ6:00နာရီကနေ9:00နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကောအနှံ့ကတော့တရရှိမှန်းတဲ့ကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးဦးပါခင်ဗျာ
This program has come to you from the Voice of America, Washington.